Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဖေဖော်ဝါရီလ26ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249တန်လတ်မီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာဖြစ်ပါတယ်ဒီကနေ့မနေ့အစည်းအဝေးမှာထိပ်တန်းရောက်နိုင်ငံတကာသတင်းတွေတင်ဆက်တဲ့အခါယူကရိန်းမှာရုရှားကထိုးစစ်တွေဆင်နေပေမဲ့လည်းထင်သာသလောက်ခီးမပေါက်ပဲဖြစ်နေရတဲ့အကြောင်းနဲ့အတူဂျပန်နဲ့တောင်ကိုရီးယားကရုရှားကိုတံခတ်ပိတ်ဆို့လိုက်တဲ့သတင်းတွေအပြင်မြန်မာနိုင်ငံကကလေးငယ်၃သန်းအတွက်တောက်ရည်တန်းဖြန့်ဝင်ပေးဖို့ UNICEF ကကြိုးပမ်းနေတဲ့အကြောင်းတွေကိုနားဆင်ရမှာပါ ICJ တရားရုံးမြန်မာအမှုတတိယနေ့ကြားနာပွဲနဲ့ပတ်သက်ပြီးမေးမြန်းချက်တစ်ခုမှာတော့
ICJ တရားရုံးအနေနဲ့ဒီမြန်မာနိုင်ငံကနေပြောချင်းချက်ထားတဲ့ပုံမှာပုတ်ခွဲရှေ့အရောင်လက်ခံအရာစီရင်ပိုင်ခွင့်မရှိဘူးဆိုတဲ့အချက်ရယ်ဂမ်ဘီယာအနေနဲ့လည်းမြန်မာနိုင်ငံကိုဆွဲချက်တင်ခွင့်မရှိဘူးဆိုတဲ့အချက်ဒီနှစ်ချက်ကိုပဲပုံမှာပဲကပြီးတာရှောင်လဲကြတာပ
ါ VOA မြန်မာပိုင်းဌာနရဲ့ဌာနမှူးဦးတန်းလွင်ထွန်းရှင်းပြသွားတာဖြစ်ပါတယ်ဒီလိုဆက်သွယ်မေးမြန်းချက်နဲ့အတူ ICJ တရားရုံးရှေ့မှာမြန်မာတွေတွားရောက်ဆန္ဒပြကြတဲ့သတင်းကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့ကိုခမောင်စုံးမင်းတို့ပြောပြပေးပါအောင်ဗျာ
ယူကရိန်းမှာဥဆောင်မှုအပိုင်းကိုဖျက်တော့ဖို့ယူကရိန်းမြို့တော်ခီယက်နဲ့အခြားအချက်ကြားတဲ့မြို့ကြီးတွေကိုထိုးစစ်ဆင်နေတဲ့ရုရှားတပ်တွေဟာယူကရိန်းတပ်တွေရဲ့ခုခံမှုကြောင့်ထင်သလောက်အသာစီးမရဘဲအရှိန်အဟုန်ရော့ကျလာတယ်လို့အမေရိကန်နဲ့အနောက်တိုင်းအစိုးရတာဝန်ရှိသူတွေကတောက်ကြနေမှာပြောဆိုလိုက်ပါတယ်တောက်ကြနေကယူကရိန်းမြို့တော်ခီယက်အနီးဒုံးကျည်လက်နက်တွေကြားရောက်ပောက်ကွဲတန်နေနဲ့တနတ်တန်တွေစူညံနေခဲ့ပါတယ်ထို့အတူပဲမြောက်ဘက်မှာရှိတဲ့ခရာခီဖ်နဲ့တောင်ဘက်မှာရှိတဲ့ဟာဆွန်မြို့တွေမှာလည်းတိုက်ပွဲတွေဖြစ်နေပါတယ်ရုရှားတပ်တွေစတင်တူးကြောင်ဝင်ရောက်ချိန်ကစလို့ယူကရိန်းစစ်ဖက်ပြင်းမှတ်တွေကိုချိန်ရွယ်ပြီးပစ်တဲ့ပေဒိန်မစ်ဆိုင်းဘလတ်စတစ်နဲ့ခရုစ်ဒုံးကျည်အလုံး200ကျော်ပစ်ခတ်ခဲ့တယ်လို့အမည်မဖော်လိုတဲ့အမေရိကန်ကာကွယ်ရေးတာဝန်ရှိသူကပြောဆိုပါတယ်ရုရှားစစ်စင်ရေးတွေဟာသူတို့တပ်မှုတွေမျှော်မှန်းသလိုအလွယ်တကူမရှိဘဲအရှင်းအဟုန်အနည်းငယ်ရော့ကျလာပါတယ်ယူကရိန်းတွေဟာသူတို့ထင်တာနဲ့ပိုပြီးခုခံတာကိုရုရှားတိုက်တွေရင်ဆိုင်နေရပါတယ်ယူကရိန်းသမ္မတဗလိုဒီမာဇီလင်စကီးကလည်းထွက်ပြေးသွားပြီဆိုတဲ့သတင်းတွေမမှန်ကန်ကြောင်းနဲ့သူနဲ့သူ့ရဲ့အစိုးရအဖွဲ့ဝင်တွေဟာမြို့တော်ကီယက်မှာဆက်လက်ရှိနေပြီးယူကရိန်းရဲ့လွတ်လပ်ရေးကိုဆက်လက်ခုခံတိုက်ခိုက်နေတယ်လို့ပြောဆိုပါတယ်ယူကရိန်းပေါ်ကျူးကျော်တဲ့အတွက်ရုရှားသမ္မတဗလာဒီမာပူတင်နဲ့နိုင်ငံခြားရေးဝန်ကြီးလေဗရော့တို့ကိုငွေကြေးဆိုင်ရာပိတ်ဆို့တံခတ်မှုတွေထပ်မံလှုပ်ဆောင်မယ်လို့တောက်ကြနေမှာအမေရိကန်အစိုးရကကြေညာပါတယ်။ထို့အတူပဲဥရောပသမဂ္ဂဗြိတိန်နဲ့အခြားနိုင်ငံတွေကလည်းတောက်ကြနေမှာပဲအလားတူအရေးယူမှုမျိုးတွေပြုလုပ်ကြပါတယ်။ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကနေရုရှားထိပ်ပိုင်းခေါင်းဆောင်တွေရဲ့ငွေကြေးဗန်စင်းရင်နဲ့ပိုင်ဆိုင်မှုတွေကိုထိမ့်ချုပ်ပိတ်ပင်ဖို့တညီတညွတ်တည်းဆုံးဖြတ်လိုက်ပြီးနောက်အမေရိကန်ဗန်နာရေးဝန်ကြီးဌာနကအခုလိုရုရှားကောင်းဆောင်တွေအပေါ်အရေးယူဖို့ကြေညာလိုက်တာပါတချိန်တည်းမှာပဲဗြိတိန်အစိုးရကလည်းတောက်ကြနေမှာအလားတူအရေးယူမှုမျိုးပြုလုပ်လိုက်ပါတယ်ယူကရိန်းရဲ့အချုပ်အခြာအာဏာပြန်လည်မရမချင်းရုရှားရဲ့စီးပွားရေးကိုအထိနာအောင်ဆက်လက်လှုပ်ဆောင်နေမယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးလစ်ထရတ်စ်ကတွစ်တာမှာရေးသားခဲ့ပါတယ်ဂျပန်နိုင်ငံအနေနဲ့လည်းယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားအပေါ်ငွေကြေးနဲ့ကွန်ပျူတာအခြားပစ္စည်းတွေမှာအသုံးပြုတဲ့လျှက်စစ်ပစ္စည်းတွေကိုပြစ်မှတ်ထားပိတ်ဆို့အရေးယူသွားမယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီကီရှိတာကတောက်ကြနေမှာပြောဆိုလိုက်ပါတယ် G7 ဆက်မှုအင်အားကြီးနိုင်ငံတွေကရုရှားအပေါ်စီးပွားရေးအရာဖိအားပေးရေးအတွက်သဘောတူခဲ့ပြီးနောက်ကမ္ဘာစီးပွားရေးတတိယအင်အားကြီးဂျပန်နိုင်ငံကအခုလိုပြောဆိုလိုက်တာပါ
G7 をはじめとする国際社会と緊密に連携し、
ロシア軍事産業アプエアシーディネ、軍事労働人をペイソ揶揄とまってるロシアが台湾支部ディネアプエアシーディをね、借り投ら軍ビザ配備なり漏送とばめ。だあびん、ロシア支部ね、ぱってて団らりをね、ドバイ略区必死アパアウェン、内外がが干渡たれ必死で添付務を配備とばめとジャパン軍事局が表示とらば。တချိန်တည်းမှာပဲတောင်ကိုရီးယားကလည်းအမေရိကန်နဲ့ဥရောပကရုရှားအပေါ်ချမှတ်ထားတဲ့ကုန်ပစ္စည်းတင်ပို့မှုပိတ်ပင်တာတွေကို အကောင်အထည်ဖို့ဆောင်ရွက်သွားမယ်လို့တောက်ကြနေမှာကြေညာပါတယ်။ဒါပေမဲ့တောင်ကိုရီးယားအနေနဲ့ကတော့တီးခြားပိတ်ဆို့ရေးယူမှုတွေလုံးမမဟုတ်ဘူးလို့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုထားပါတယ်။ပုံရဟမင်းကြီးဖရန်စစ်ဟာအီတလီနိုင်ငံရိုးမြို့တော်မှာရှိတဲ့ရုရှားတန်ယုံကိုပုဂ္ဂိုလ်ရေးအရာတွားရောက်ပြီးယူကရိန်းကစစ်ပွဲနဲ့ပတ်သက်လို့သူ့ရဲ့စိုးရိမ်ပူပန်မှုတွေကိုထုတ်ဖော်ပြသခဲ့ပါတယ်။ပုံရဟမင်းကြီးအနေနဲ့အခုလိုတွားရောက်တဲ့အစဉ်အလာမရှိပါဘူး။သူ့ရဲ့ဗာတီကန်ကျောင်းတော်မှာသာနိုင်ငံတကာတန်အမတ်တွေနိုင်ငံခေါင်းဆောင်တွေကိုလက်ခံတွေ့ဆုံလေးရှိပါတယ်။အခုလိုဗာတီကန်ကျောင်းတော်ရဲ့အပြင်ဘက်ကိုထွက်ပြီးပုံရဟမင်းကြီးကိုယ်တိုင်ရုရှားတန်ယုံကိုတွားရောက်တာဟာယူကရိန်းအရေးနဲ့ပတ်သက်လို့သူ့ရဲ့စိတ်ပူပန်မှုအတိုင်းအတာကိုဖော်ပြနေတယ်လို့ဆိုပါတယ်။အခုလိုရုရှားတန်ရုံကိုတွားရောက်တာဟာယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးသူ့ရဲ့စိုးရိမ်ပူပန်မှုတွေကိုဖော်ပြဖို့အတွက်တွားရောက်တာဖြစ်တယ်လို့ဗာတီကန်ကျောင်းတော်ရဲ့ပြောရေးဆိုခွင့်ရှိသူမက်တီယိုဘာနီကပြောဆိုခဲ့ပါတယ်။ပုံရံမင်းကြီးရုရှားတန်ရုံမှာနာယီဝဲလောက်ကြာခဲ့တယ်လို့လည်းသူကပြောပါတယ်။ယူကရိန်းရေးကိုဆွေးနွေးဖြစ်ရှင်းဖို့ပုံရံမင်းကြီးကတိုက်တွန်းထားပါတယ်။လာမယ့်ဗုဒ္ဓဟူးနေ့ကိုလည်းယူကရိန်းအတွက်ဥပုသ်ဆောင်ပြီးဆူတောင်းပေးဖို့နေ့အဖြစ်သတ်မှတ်လိုက်ပါတယ်။ဒါပေမဲ့ပုံရဟမင်းကြီးအနေနဲ့ရုရှားကိုလူသီးရှင်ကြားဝေဖန်ပြောဆိုတာမျိုးတော့မလုပ်ပါဘူးရုရှားအော်သိုဒေါက်ခရစ်ယာန်ကျောင်းတော်နဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိလို့တဲ့ပုံရဟမင်းကြီးအနေနဲ့ဆက်ဆံရေးမပြေလည်မှစိုးရိမ်ပုံရပါတယ
်ဗီအိုအမေရိကန်တန်မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အတန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ကျွန်တော်ကဖြစ်မောင်ဆိုမင်းမှာနယ်သာလန်နိုင်ငံတဟိတ်မြို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကြားနာပွဲမှာပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကဂမ်ဘီယာနိုင်ငံကတင်ပြခဲ့တာတွေကိုမနေ့ကမြန်မာနိုင်ငံဘက်ကပြန်လည်ခြေပခဲ့ပါတယ်။ Islamic နိုင်ငံများအဖွဲ့ OIC ရဲ့ကိုယ်စားဂမ်ဘီယာနိုင်ငံကနေတရားစွဲဆိုခွင့်မရှိကြောင်းမြန်မာနိုင်ငံဘက်ကနိုင်ငံတကာရှေ့နေ Mr. Christopher Steiger ကအဓိကခြေပခဲ့ပါတယ်
။ The evidence shows that the proposal to bring this case was made by the OIC committee.
OIC ကမြန်မာနိုင်ငံအပေါ်ကိုယ်တိုင်ဆွဲဆိုဖို့ရှိရာကနေဂမ်ဘီယာနိုင်ငံကိုကိုစားတရားဆွဲပေးဖို့ငွေကြေးထောက်ပံ့တဲ့အထောက်အထားတွေရှိတယ်လို့ပြောဆိုသွားတာပါ။ဒါအပြင်ဂမ်ဘီယာနိုင်ငံအနေနဲ့နစ်နာမှုတိုက်ရိုက်မရှိဘဲဆွဆွဲခဲ့တာမို့ ICJ အနေနဲ့လည်းလက်ခံစီရင်ပိုင်ခွင့်မရှိဘူးလို့လည်းမြန်မာနိုင်ငံဘက်ကလိုက်ပါပေးတဲ့နောက်ထပ်ရှင်းလင်းသူဦးဖြစ်သူ Mr. Stephen Telmon ကခြေပခဲ့ပါတယ်။နောက်ဆုံးမှာတော့မြန်မာနိုင်ငံဘက်ကနိုင်ငံတကာဆက်ဆံရေးဝန်ကြီးဦးကိုကိုလှိုင်ကဒီအမှုကို ICJ အနေနဲ့လက်ခံစီရင်ခွင့်မရှိကြောင်းနဲ့ဂမ်ဘီယာနိုင်ငံအနေနဲ့လည်းတင်ပြဆွဲဆိုခွင့်မရှိဘူးလို့တင်ပြခဲ့ပါတယ်။ ICJ နိုင်ငံတရားရုံးကြားနာမှုမှာဂမ်ဘီယာနိုင်ငံဘက်ကအပြစ်သက်လျှောက်လဲချက်ကိုတော့ဒီလဖေဖော်ဝါရီ28ရက်နေ့မှာတင်သွင်းမှာဖြစ်ပါတယ်ခင်ဗျာ။ကုလသမဂ္ဂအပြည်ပြည်ဆိုင်ရာကလေးများရံမုံငွေအဖွဲ့ UNICEF ကနေကလေးတငယ်သုံးသန်းအတွက်လိုအပ်နေတဲ့တောက်သုံးရေသန့်တွေကိုဖြန့်ဝေပေးဖို့အရှိန်မြင့်လှူဆောင်နေပါတယ်လို့ကုလသမဂ္ဂအတွေ့အကြုံချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျာရက်စ်ကတောက်ကြာနေ့ကုလရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ် UNICEF အနေနဲ့ဒီနေ့အစပိုင်းကလည်းမိဖက်အဖွဲ့အစည်းတွေနဲ့နီးနီးကပ်ကပ်ပူးပေါင်းပြီးအဓိကစစ်ဘေးသင့်ရခိုင်ရှမ်းပြည်နယ်မြောက်ပိုင်းကချင်ကယားချင်းပြည်နယ်တို့ကသာမကရန်ကုန်မြို့ကကလေးတွေအပါအဝင်စုစုပေါင်းကလေးတငယ်33,000ကျော်ကိုတောက်ရည်တန့်ဘူးတွေဝေပေးခဲ့ပါတယ်လို့သူကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာဒီလိုအသက်ရှင်ရပ်တည်ရေးဆိုင်ရာလိုအပ်ချက်တွေကိုအရှိန်မြင့်ပြီးပေးအပ်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကလေးတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုကျွလွန်တာတွေမြင့်တက်လာနေတဲ့အတွက်ကုလသမဂ္ဂအနေနဲ့အထူးစိုးရိမ်ကြောင်းကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ UNICEF ကပြောဆိုထားပါတယ်။ထိုင်းနိုင်ငံအတွင်းကိုမနေ့တောက်ကြနေ့မိုးမလင်းငင်လောက်ကတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား200နီးပါးကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကကင်းလဲ့စင်မှာဖမ်းမိခဲ့ပါတယ်။သူတို့ကိုခေါ်ဆောင်လာခဲ့ကြတဲ့ထိုင်းနဲ့မြန်မာလူမောင်ကိုကူးသူတွေထဲကတချို့လည်းအဖမ်းခံခဲ့ရတယ်လို့သိရပါတယ်။အခုနှစ်ရတာအတွင်းမှာထိုင်းနိုင်ငံကချနဘူရီပြည်နယ်နဲ့ပရာချုတ်ခီရီပြည်နယ်တွေမှာတရားမဝင်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသား350လောက်ဖမ်းဆီးခံခဲ့ရတယ်လို့ထိုင်းနိုင်ငံအခြေစိုက်ရောင်ကြီးဦးအလုံသမားအဖွဲ့ကဦးမိုးကျော်ရဲ့ပြောဆိုချက်အရသိရပါတယ်။ မြန်မာနိုင်ငံမှာအလုတ်ကင်ခက်ခဲတွေကြောင့်အထောက်အထားမဲ့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံမှာအလုတ်ကင်ရဖို့အတွက်လူမောင်ကိုသမားတွေကိုထိုင်းပတ်ငွေ 18,000 ကနေ 2,000 ခွဲအထိပေးပြီးလာခဲ့ကြရတယ်လို့သူကပြောပါတယ်။ဒီနှစ်အစဇန်နဝါရီတလထဲမှာပဲထိုင်းနိုင်ငံအတွင်းတရားမဝင်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသား 9,000 ကျော်ကိုဖမ်းဆီးမိခဲ့ပါတယ်။အခုဖေဖော်ဝါရီလထဲမှာလည်းနေဆက်အသီးသီးမှာတရားမဝင်ဝင်ရောက်လာလို့ဖမ်းဆီးခံရသူမြန်မာနိုင်ငံသား 3,000 ကျော်ရှိတယ်လို့ထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒင်ကပြည်ထောင်စုတရားရုံးချုပ်တရားသူကြီးအဖြစ်လူမဲအမျိုးသမီးတဦးဖြစ်တဲ့ကတ်တဂျီဘရောင်းဂျက်ဆင်ကိုမနေ့တောက်ကြနေကရွေးချယ်လိုက်ပါတယ်။ဒါဟာလူမဲအမျိုးသမီးတဦးကိုတရားရုံးချုပ်တရားသူကြီးတဦးအဖြစ်ပထမဦးဆုံးရွေးချယ်လိုက်တာဖြစ်ပါတယ်။သူကိုအမြဲတမ်းပြည်ထောင်စုတရားရုံးချုပ်တရားသူကြီးအဖြစ်တာဝန်ကနေအနားယူသွားတဲ့အသက်83နှစ်အရွယ်စတက်ဖန်ဖရီယာရဲ့နေရာမှာအစားထိုးခန့်အပ်ဖို့သမ္မတကနာမည်စရင်းတင်သွင်းလိုက်တာဖြစ်ပါတယ်။ပြည်ထောင်စုတရားရုံးချုပ်တရားသူကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ကြတဲ့115ဦးနဲ့2ဦးသာလူမဲတွေဖြစ်ကြပါတယ်။အဲ့ဒီ2ဦးစလုံးဟာလည်းအမျိုးသားတွေဖြစ်ကြပြီးအခုဘရောင်းဂျက်ဆင်တဦးသာပဲလူမဲအမျိုးသမီးအဖြစ်ပထမဦးဆုံးပြည်ထောင်စုတရားသူကြီးချုပ်ဖြစ်လာနိုင်ပါတယ်။အထက်လွှတ်တော်ကနေအတည်ပြုခဲ့ရင်တော့သူဟာပြည်ထောင်စုတရားရုံးချုပ်မှာတာဝန်ထမ်းဆောင်တဲ့6ရောက်မြောက်အမျိုးသမီးဖြစ်လာတော့မှာပါ။အသက်52နှစ်အရွယ်ဘရောင်းဂျက်ဆင်ဟာဟာဗတ်တက္ကသိုလ်ဥပဒေကျောင်းကနေဘွဲ့ရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန့်ရောက်သတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခမောင်စွန်းမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်စုစုလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတွေကမှအရင်ဦးဆုံးတော့ဒီ ICJ နဲ့ပတ်သက်တဲ့အကြောင်းကိုနားဆင်ရပါမယ်။ဖေဖော်ဝါရီ25ရက်တောက်ကြနေ့ကနယ်သာလန်နိုင်ငံ The Hague မြို့ICJ တရားရုံးမှာပြုလုပ်ထားတဲ့ဂမ်ဘီယာနဲ့မြန်မာအမှုတတိယနေ့ကြားနာပွဲအတွင်း ICJ အနေနဲ့ဒီအမှုကိုလက်ခံစီရင်ပိုင်ခွင့်မရှိသလိုဂမ်ဘီယာအနေနဲ့လည်းတင်ပြဆွဲဆိုပိုင်ခွင့်မရှိဘူးလို့မြန်မာဘက်ကခြေပသွားပါတယ်။ဘူဒူးနေတုန်းကပြုလုပ်ခဲ့တဲ့ဒုတိယနေ့ကြားနာပွဲမှာတော့ဂမ်ဘီယာရဲ့အလျှောက်လဲချက်တွေနဲ့ပတ်သက်လို့မြန်မာဘက်ကဘယ်လိုခြေပခဲ့သလဲဆိုတဲ့အသေးစိတ်ကိုတော့ဒီ VOA ရဲ့မြန်မာဌာနမှူးဖြစ်တဲ့ဦးတန်းလွင်ထွန်းကိုအက်ဒီတာဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ဗျာ
။အဓိကမြန်မာဘက်ကဘာတွေလျှောက်လဲခဲ့တယ်လဲပထမဆုံးပြောပြပေးပါ
။ဟုတ်ကဲ့ဒီနေ့တောက်ကြနေ့ကတော့မြန်မာဘက်ကဒုတိယအကြိမ်နဲ့အဆုံးသတ်လျှောက်လဲချက်ပေါ့နော်။အစောပိုင်းပထမဆုံး27ရက်နေ့ကလျှောက်လဲချက်ဒီမှာအချက်၄ချက်ကိုပြောခဲ့တယ်။အဲ့ဒါပြီးတော့ဂမ်ဘီယာဘက်ကနေပြီးတော့ပြန်ခြေပါတယ်။အခုမြန်မာဘက်ကနေပြီးတော့နောက်ဆုံးအဆုံးသတ်လျှောက်လဲချက်မှာတော့အဓိကအဖြစ်အဖွဲ့ကောင်းကြောင်ပေါ့နော်မြန်မာဘက်ကကိုယ်တည်းဥက္ကူကိုလိုင်းရဲ့တင်ပြချက်အရာဆိုလို့ရှင်တော့နှစ်ချက်ပဲပထမတစ်ချက်က ICJ တရားရုံးအနေနဲ့ဒီမြန်မာနိုင်ငံကနေပြောချင်းချက်ထားတဲ့ပုံမှန်ပုတ်ခွဲရှေ့အရာဒါကလက်ခံအရာစီရင်ပိုင်ခွင့်မရှိဘူးဆိုတဲ့အချက်ရယ်နံပါတ်2အချက်ကဂမ်ဘီယာအနေနဲ့လည်းမြန်မာနိုင်ငံကိုဆွဲချက်တင်ခွင့်မရှိဘူးဆိုတဲ့အချက်ဒီနှစ်ချက်ကိုပဲပုံမှန်ဘက်ကငင်းပြီးတော့ဒီဟာကို ICJ အနေနဲ့ဆုံးဖြတ်ပေးပါဆိုပြီးတော့အပြစ်ဒဏ်ရှာလဲခဲ့တာပါအဲ့ဒါကိုဒီနေ့လာနေမှာကမ်ဘီယာဘက်ကနေပြီးတော့ပြန်ပြီးတော့အဆုံးသတ်ပြန်ပြီးတော့ရှောက်တယ်ဖို့ရှိပါတယ
်အခု ICJ ကနေပြီးတော့ဒီလက်ခံစီရင်ပိုင်ခွင့်မရှိဘူးလို့ဒီမြန်မာဘက်ကပြောတာဘယ်အချက်တွေပေါ်မှာမူတည်ပြီးပြောတာပါလဲ
အဓိကအချက်ကတော့ဒီ1948ခုနှစ် Genocide Convention လို့ခေါ်တဲ့ဒီလူမျိုးတုံးဟိုတပ်ဖြတ်မှုဒါစီရေးပြင်းဉာဏ်စာချုပ်ပေါ့နော်ဆိုတော့အဲ့ဒီစာချုပ်မှာပါတဲ့အဓိကအငင်းအကုန်အားဖြင့်ကတော့အပိုက်ခွဲရှစ်လို့ခေါ်ပါတယ်အပိုက်ခွဲရှစ်မှာကဘာပြောထားလဲဆိုတော့ကြေညာရေးပေါ်လာခဲ့ပေါ့နော်ဒါဆိုလို့ရှိရင်စာချုပ်ကိုလက်မှတ်ထိုးထားတဲ့အဖွဲ့အနေနဲ့ဒီစာချုပ်ပါဂရိပွေးတွေကိုဖောက်ပြက်နေတဲ့နိုင်ငံတွေချိုးဖောက်နေတဲ့နိုင်ငံတွေရှိနေတယ်ဆိုလို့ရှိရင်ဒီကုလသမဂ္ဂရဲ့လက်အောက်ခံသက်ဆိုင်ရာအဖွဲ့အစည်းတစ်ခုကိုတင်ပြရေးယူပိုင်ခွင့်ရှိတယ်ဆိုပြီးတော့သူကရေးထားတယ်အဲဒီရေးထားတဲ့အချက်ကိုပမာကချွင်းချက်အနေနဲ့ထားပြီးတော့သဘောမတူပေါ့နော်ဒီအချက်ကိုတော့ထားပြီးကျန်တာတွေသဘောတူပါတယ်ဆိုပြီးတော့ပမာကလက်မှတ်ထိုးပြီးထားပြီးသားဖြစ်တယ်အဲ့လိုချင်းချက်ထားတဲ့အတွက်ကြောင့်မလို့ဆိုပြီးတော့မြန်မာကဒါ ICJ အနေနဲ့ဂမ်ဘီယာကတိုင်လာတာကိုလက်ခံလို့မရဘူးဆိုတော့ဟိုငင်းချက်ပါအစောပိုင်းတုန်းကတော့ဟိုငင်းကြတဲ့အချိန်မှာပိုက်ခွဲ9ဆိုတာရှိတယ်။ပိုက်ခွဲ9ထဲမှာကကြတော့သူကအသေးစိတ်ပေါ့နော်အဖွဲ့ဝင်နိုင်ငံတွေအနေနဲ့လူမျိုးတုံးဒီဗရိညာစာချုပ်ပါအချက်တွေချိုးဖောက်မှုတွေပတ်သက်ပြီးတော့မပြေနပ်ချက်တစ်ခုခုရှိလို့ရှိရင် ICJ အဖွဲ့ကိုဥတိုက်လျှောက်ထားနိုင်တယ်ဆိုပြီးတော့တိတိကျကျရေးထားတယ်အဲ့တော့ဒီအချက်ကိုဂမ်ဘီယာကပြန်ကင်ပြီးတော့ ပမာအစိုးရဟာအဲတုန်းကအပိုက်ခွဲ၈ကိုချွင်းချက်ထားပြီးမြဲအပိုက်ခွဲ၉ကိုလက်မှတ်ထိုးထားတယ်။အဲဒါကြောင့်မလို့ဒီအပိုက်ခွဲ၉အရာဆိုလို့ရှိရင်တော့ဂမ်ဘီယာမှာပမာလေးစားကိုစီရင်ပိုင်ခွင့်ရှိရလို့ပြောထားတယ်။အဲတော့ပမာကအခုနောက်ဆုံးငင်းချက်မှာတော့အဓိကအပြင်ပါပြောလဲဆိုတော့အပိုက်ခွဲ၈ဆိုတဲ့သဘောအထဲမှာပါတယ်။ကုလသမဂ္ဂလက်အောက်ခံနော်နိုင်ငံတကာသက်ဆိုင်ရာနိုင်ငံတကာအဖွဲ့အစည်းဆိုတာအထဲမှာ ICJ ဆိုတာမပါဘူးလားဆိုတာပေါ့နော်။ ICJ ဆိုတာပါနေတာပဲဆိုပြီးပမာပြန်ငင်းတယ်။အလားတူပဲဒီအပိုက်ခွဲရှိဟာဒီလိုသကလုံးအသုံးနှုံးနဲ့ခြုံငုံပြီးတော့ပြထားတာသူနဲ့ဆက်ဆက်တဲ့အပိုက်ခွဲ၉ထဲမှာကြတော့မှသူကသေးသေးပေါ့နော် ICJ ဆိုပြီးတော့ထည့်ထားတော့ဒီခြုံငုံသုံးသက်ပြီးတော့ပြထားတဲ့အပိုက်ခွဲ၈ကိုပမာကကျွန့်ချက်ထားတဲ့အတွက်ကြောင့်မလို့ ICJ မှာဒီလိုကိစ္စမျိုးတရားစွဲခံပိုင်ခွင့်မရှိဘူးဆိုပြီးတော့ပြန်ငင်းတာအလားတူပဲသူပြောချင်တာကဒီလိုသာပမာအနေနဲ့ဒီကိစ္စကို1948ခုနှစ်ကတည်းကစဉ်းစားပြီးတော့သုံးသက်ပြီးတော့မှကျွန့်ချက်ထားခဲ့တာဒီလိုချွင်းချက်ထားထားတဲ့ကိစ္စရတဲ့ကို ICJ ကလေးလူရှုခဲ့မယ်ဆိုလို့ရှိရင်တော့ဒီလိုချွင်းချက်ဆိုတာရဲ့အတိတ်ပဲပေါ့နော်။ဘာဖြစ်မလဲ။ချွင်းချက်ထားတဲ့နိုင်ငံတွေကိုအလေးစားရရောက်တယ်ဆိုပြီးတော့သူကပြောတယ်။ဟိုတခြားချက်တွေလည်းထည့်ပြောတာရှိတာပေါ့နော်။ဒါပေမဲ့အဓိကအဖြစ်အနည်းချုပ်ကတော့ဒီ ICJ မှာဗမာအနေနဲ့အပိုက်ခွဲချက်ကိုချွင်းချက်ထားတဲ့အတွက်ကြောင့်မလို့တရားစီရင်ပိုင်ခွင့်မရှိဘူးဆိုပြီးပြောတာပါ
။ဆိုတော့ဒီဂမ်ဘီယာအနေနဲ့ပေါ့နော်။တင်ပြဆက်ဆိုပိုင်ခွင့်မရှိဘူးလေဒီအချက်ပေါ့နော်။ဟိုဘာထောက်ထားတွေနဲ့ပြောသွားတာပါလဲ။ဥပမာဆိုလို့ရှိရင်ဒီ genocide convention ကိုလက်မှတ်ထိုးတဲ့နိုင်ငံတစ်ခုအနေနဲ့မဟုတ်ဘဲနဲ့ပေါ့နော်။ Gambia နေပြီးတော့ OIC အတွက်ဆောင်ရွက်နေတယ်လို့ပါတော့ပေါ့နော်။အဲဒါတွေနဲ့ပတ်သက်ပြီးတော့ဗမာဘက်ကပြောသွားတာတွေနဲ့ပြောပြပေးပါဦး
။ Okay အဲ့ဒါကပရမနိရေကဗမာဘက်ကပြောပါတယ်။စာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့ဝင်တစ်ခုအနေနဲ့မဟုတ်ခင်နဲ့ Gambia က OIC အဖွဲ့ကိုကိုယ်စားပြုပြီးတော့လုပ်တယ်ဆိုတာထင်ရှားပါတယ်ပေါ့နော်။ဒါပေမဲ့လည်းဒုတိယနေ့တုန်းကတော့ဂမ်ဘီယာနိုင်ငံကသူ့ဘက်ကအထောက်အထားတွေမျိုးစုံနဲ့သူကရှင်းပါတယ်ပြန်ပြီးတော့အထူးသဖြင့်တော့ဂမ်ဘီယာအချုပ်အခြာနိုင်ငံဖြစ်တယ်ပေါ့နော် OIC ရဲ့လက်အောက်ခံမဖြစ်ဘူးသူကိုယ်တိုင်ဥဆောင်ပြီးတော့မှ OIC ဘက်ကိုတင်ပြပြီးတော့အကူအညီယူပြီးတော့သူဒီကိစ္စကိုလုပ်ရပါတယ်ဆိုတဲ့သဘောကိုပြောတယ်ပြောတဲ့အခါကျတော့အခုဒီနေ့နောက်ဆုံးပြန်ပြီးတော့ညင်းတဲ့အခါကျတော့ဗမာဘက်ကဗမာဘက်ကအမြင်ကတော့ဒါ OIC ကသူ့ရဲ့နိုင်ငံခြားရေးဝန်ကြီးအစည်းအဝေးတွေအလားတူပဲ OIC ရဲ့ committee ကိုဖွဲ့တယ် committee မှာကမ္ဘာနိုင်ငံကိုကောင်းဆောင်တင်တယ်ပြီးတော့မှဗမာကိစ္စအရေးကိုဆက်လက်လှုပ်ဆောင်ဖို့ဆိုပြီးတော့ဆုံးဖြတ်ချက်ချတယ်လိုက်နေကြပြီးတော့မှကမ္ဘာနိုင်ငံရဲ့အစိုးရအဖွဲ့အစည်းအဝေးမှာဒီကိစ္စကိုအတည်ပြုပြီးတော့ကမ္ဘာအစပြီးတော့လှုပ်တယ်ပြောတယ်ဆိုရယ်အဲ့တော့ဒီသဘောကိုကြည့်မယ်ဆိုလို့ရှိရင်ကမ္ဘာကသူပြောပြတဲ့ဟာတွေနဲ့ကြောင်းမြန်ဖြစ်နေတယ်ပေါ့နော် OIC ကပဲဦးဆောင်ပြီးတော့ကမ္ဘာကိုကိုယ်စားလှယ်နဲ့လှုပ်တယ်ဆိုတာထင်ရှားပါတယ်ဆိုရယ်အချက်ကိုသူကပြတယ်အလားတူပဲဟိုနောက်တစ်ချက်ကကြတော့ပါလဲဆိုတော့ injure state လို့ခေါ်တဲ့တိုင်းရိုင်းနဲ့နာတဲ့အဖွဲ့မဟုတ်ဘူးပေါ့နော်တိုင်းရိုင်းနဲ့နာတဲ့နိုင်ငံဟိုသက်ဆိုင်မှုမရှိဘူးဆိုတဲ့အချက်ပေါ့နော်အဲ့ဒီမှာအစောပိုင်းဂမ်ဘီယာကသူပြောသွားတဲ့အချက်မှာတိုင်းရိုင်းနဲ့နာတာတွေပါရီမရှိရယ်ဆိုပေမဲ့လည်းတာဝန်နဲ့ဝတ္တရားပေါ့နော် standing လို့ခေါ်တာပေါ့နော် standing of the responsibility ဆိုတာကဒီ standing လို့ပြောတဲ့နေရာမှာဒါသူ့ရဲ့တာဝန်ဆိုတာကိုသူကတာဝန်ရှိလို့လုပ်တာပေါ့နော်ဒါကသူနဲ့ဒါကိုမဆိုင်ဘူးလို့ပြောလို့မရဘူးဆိုတဲ့ဒါအရသာစကားနဲ့ပြောလို့မရှင်တော့ဟိုနိုင်ငံတကာမှာဒီလူခွင့်ချိုးမောက်မှုကြီးဖြစ်နေရအောင်သူနဲ့တိုက်ရိုက်မပတ်တဲ့ဝေးပေမဲ့စာချုပ်အခွင့်အရေးနိုင်ငံတစ်ခုနဲ့သူ့ရဲ့ရည်တည်ချက်မူတိုင်းတာဝန်အတိုင်းကိုသူလုပ်ရတာပါဆိုရဲပြောတယ်။ဒါပြင်ဗမာဘက်ကကျတော့ဒီနေ့မှပြန်ပြောတာကအထူးသဖြင့်တော့ nationality of the identity of the claim ပေါ့နော်။ဆိုတော့ဒီလိုလုပ်ပိုင်ခွင့်ရှိတဲ့နိုင်ငံတွေရဲ့အခွင့်အရေးပေါ့နော်သတ်မှတ်ချက်တွေဟိုပြဋ္ဌာန်းထားရရှိတယ်။အဲ့တော့အဲ့ဒီသတ်မှတ်ချက်ပြဋ္ဌာန်းထားတဲ့ဟာတွေနဲ့အချက်နဲ့ပဲအညီICJ အနေနဲ့ဆုံးဖြတ်ပါဆိုပြီးတော့သူကတခြားဥပဒေဟိုအကူအကားတွေနဲ့သူပြောတာရှိရက
ြ။ဒီဂမ်ဘီယာနဲ့မြန်မာကြားမှာပေါ့နော်အငင်းပွားမှုရှိခဲ့တယ်လို့ဒီဗုဒ္ဓဟူးနေ့ကနေဂမ်ဘီယာကနေပြောသွားပါတယ်။ဆိုတော့ဒါနဲ့ပတ်သက်ပြီးမြန်မာဘက်ကဘာတွေပြန်ရှင်းပါလဲ
။ဟုတ်တယ်ဒီဂမ်ဘီယာဘက်ကအဓိကပြန်ပြောတာကတော့သူကကုလသမဂ္ဂမှာလည်းအထွေညီလာခံမှာသူပြောတယ်အဲ့တုန်းကကုလသမဂ္ဂရဲ့ကိုယ်စားလှယ်ဖြစ်တဲ့ဦးကျော်တင်းစုရဲ့ကနေပြီးတော့ဟိုဒီကိစ္စကိုပြန်ပြောထားတာရှိရဲ့အလားတူပဲဒီ OIC ရစိတ်မှန်နေထုတ်တဲ့အခါကျတော့လည်းမြန်မာနိုင်ငံရဲ့ဝန်ကြီးဌာနကနေပြီးတော့ပြန်ပြီးတော့ကန့်ကွက်တဲ့အကြေညာချက်တွေထုတ်ထားတာရှိတယ်။အဲ့ဒါအပြင်ကိုနောက်ထပ်ကပါလဲဆိုတော့ဂမ်ဘီယာကနေပြီးတော့မြန်မာနိုင်ငံကုလသမဂ္ဂတန်ယုံကိုစာမျက်နှာနှစ်မျက်နှာရှိတဲ့စာတောင်ပို့ပေးရဲ့။ပမာကမပြန်ဘူး။မပြန်တဲ့အပြင်ကိုသူကဟိုရက်ပေါင်း30လောက်အထိဘာမှမတုံ့ပြန်ဘူးပေါ့နော်။မတုံ့ပြန်တဲ့အတွက်ကြောင့်မလို့ဒီလိုမတုံ့ပြန်တာဟာတကယ်တမ်းကြလို့ချင်းစိတ်စိတ်နေပြီးတော့တာငင်းပွားမှုကိုငင်းဆုံနေတဲ့ဟာပေါ့နော်ဒါတွေဟာဗမာနဲ့ဂမ်ဘီယာကြားထဲမှာဖြစ်နေတဲ့ငင်းပွားမှုတစ်ခုဆိုတာကိုပြောထားတာရှိတယ်။ဒါပေမဲ့ဒီနေ့မြန်မာဘက်ကဥပဒေပညာရှင်တွေကတော့ဒီငင်းပွားမှုဆိုတာကိုသူကပေးချပြန်ပြီးအတိတ်ပဲဖွင့်နေတယ်။ဒီတစ်ယောက်နဲ့တစ်ယောက်ငင်းပွားကြတယ်ဆိုလို့ရှိရင်တစ်ဖက်ရဲ့သဘောထားကဘယ်လိုရှိလဲတစ်ဖက်ကဘာလုပ်မလဲဆိုတာကို တည်ကြရတယ်တည်ကြပြီးတော့မှဒီအချက်လေးတွေကိုနှိမ့်လိုက်ပြီးမပြေလည်နိုင်တဲ့အတွက်ကြောင့်မလို့သက်ဆိုင်ရာတရားရုံးဥတိုက်လျှောက်ထားတဲ့အစဉ်နဲ့ဖြစ်နေအောင်ဒါပေမဲ့သူကပြန်ပြီးဆွဆွဲလာတာကဂမ်ဘီယာအနေနဲ့လောက်လာတဲ့အခြေအနေတွေကိုကြည့်မယ်ဆိုလို့ချင်း dispute for the purpose of the court ပေါ့နော်တရားရုံးတင်မှုအတွက်တမင်တကာအငင်းပွားမှုသဘောတွေကိုဖန်တီးရဲဆိုတဲ့သဘောပြန်ပြီးဆွဆွဲအဲ့ဒါအပြင်ကိုဂမ်ဘီယာပို့တဲ့စာထဲမှာတကယ်တမ်းသက်သေဥပဒေကြောင်းအရေးယူမယ်ဆိုတဲ့စာသားမပါဘူးပြီးတော့ရပောင်း30ဆိုတဲ့ကိစ္စကတကယ်တမ်းကြာလို့ရှင်ပြီးတော့ကိစ္စမျိုးစုံလုံးတဲ့အချိန်နဲ့မဟုတ်ဘဲနဲ့ဒီကဲပို့ပြီးတော့ဟိုအချိန်ယူရမယ်ဆိုအားလုံးနားလည်နိုင်ပါတယ်ခေါ့နော်အဲ့တော့ဒီလိုကိစ္စမျိုးမှာဟိုတကယ်ကိုအငင်းပွားမှုတစုံတရာမရှိဘဲနဲ့အငင်းပွားမှုပုံစံကိုဖန်ပြီးပြီးတော့တရားရုံးတော်ကိုဥတိုက်လျှောက်ထားတဲ့အတွက်ကြောင့်မလို့သူမှတရားရုံးအနေနဲ့လက်ခံနိုင်ကြအကြောင်းမရှိဘူးဆိုပြီးတော့တင်ပြသွားတာပါ
အခုပေါ့နော်ဒါမြန်မာဘက်ကဒုတိယအကြိမ်လျှောက်လဲတာပြီးသွားပြီပေါ့နော်။လာမယ့်တနင်္လာနေ့မှာတော့ဂမ်ဘီယာဘက်ကလည်းနောက်ထပ်တနင်္လာကျော်ဒုတိယအကြိမ်ဟိုအဆုံးသတ်လျှောက်လဲမှာပေါ့နော်။ဆိုတော့ဒီနောက်မှာဒီ ICJ ရဲ့အဆုံးဖြတ်နဲ့ပတ်သက်ပြီးတော့ဥတန်းလွန်ထွန်းအမြင်ကိုတည်ပြစီဘာများဖြစ်လာနိုင်မလဲပေါ့နော်
။ဟုတ်ကဲ့ဒီတစ်ခါကြားနာပွဲကဒါနှစ်ဖက်ပေါ့နော်ဒီကိစ္စကို ICJ အနေနဲ့လက်ခံပြောကြိုက်တဲ့ဆုံးဖြတ်တဲ့မဖြတ်တဲ့မဲ့ငင်းကုန်နေကြတာပါဒီထဲမှာဟိုအစောပိုင်းကတော့ဇန်စုကြည်ကိုယ်တိုင်တက်ခဲ့တဲ့2019ဒီဇင်ဘာလကတော့ဒီကြားပြတ်အရေးယူဆောင်ရွက်မှုတွေလုပ်ပေးဖို့ပဲတောင်းဆိုခဲ့တဲ့ဟိုကြားနာမှုပါအဲဒီတော့ဗမာဘက်ကငင်းဆိုခဲ့တဲ့အချက်တွေတင်ပြခဲ့ပေမဲ့ ICJ ကလက်မခံဘူးလက်မခံတော့ ICJ ကနေပြီးဗမာဘက်ကလိုက်နာရမယ့်ကိစ္စတွေကိုပြဋ္ဌာန်းပေးခဲ့တယ်ပေါ့နော်အခုတစ်ခါငင်းဆိုတင်ပြတဲ့ကိစ္စတွေမှာလည်းဂမ်ဘီယာကဘာကိုကလာလဲဆိုတော့ပထမတစ်ကြိမ်တော့ကလည်း ICJ ကဆုံးဖြတ်ပြီးသားဖြစ်တယ်ဆိုရဲအချက်တွေကိုသူကပြောတယ်ပြောတော့ဗမာကဒီတစ်ကြိမ်ကဆုံးဖြတ်တာနဲ့အခုဒီတစ်ခေါက်ကြားနာတာနဲ့မတူတဲ့အတွက်ကြောင့်မလို့ဟိုတစ်ခေါက်ဆုံးဖြတ်တာတွေကိုပြီးသွားဆိုတာဟောပြောလို့မရဘူးပေါ့နော်ဆိုတော့ဒါအပြင်ကိုနောက်ထပ်ဟိုတစ်ချက်ဗမာဘက်ကပြင်းပြင်းထန်ထန်လေးပြောတဲ့အချက်ကပါလဲဆိုတော့အခုဟာကတရားရုံးကလက်ခံရင်ခံရင်ဆိုတာကိုပဲငင်းနေကြတယ်ဒီအချိန်မှာဂမ်ဘီယာကဒီဗမာပြည်မှာဖြစ်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေဒီဂျီနိုဆိုက်ကျူးလွန်မှုတွေဆိုတဲ့ဟာတွေကိုတက်သေးပြရမယ့်အချိန်ကြီးမဟုတ်ဘဲနဲ့သူကအတင်းကျပ်သူဟိုနာမည်တွေနဲ့ထည့်သွင်းပြောကြားလာတာကိုတွေ့ရတယ်အဲ့တော့ဒါကတရားရုံးကိုမလိုအပ်တဲ့အချိန်မှာမလိုအပ်တဲ့ဆွဆွဲချက်တွေကိုအတင်းထိုးသွင်းပြီးတော့အကြံဉာဏ်လိုဖြစ်နေပါတယ်ပေါ့နော်အဲ့တော့ဒါကိုလည်းကန့်ကွက်ပါတယ်ဆိုပြီးတော့ဗမာဘက်ကတော့ပြောထားတာရှိတယ်ဒါနဲ့ပတ်သက်ပြီးတော့ဒီလာမယ့်တင်းလာနေမှာဂမ်ဘီယာကအဆုံးသတ်လျှောက်လွှဲချက်မှာဘယ်လိုပြန်ချိန်ပါမလဲဆိုတော့ကျွန်တော်စောင့်ကြည့်ရမှာပေါ့လေအဓိကအချင်းကတော့ဓာရီပြီးသွားပြီဆိုလို့ရှိရင်တို့ကဒီလိုနှုတ်အချင်းချားနာမှုအပြင်ဆားရက်ဆားရက်နေနဲ့တင်သွင်းထားတာတွေရှိတော့ ICJ နေနဲ့ရဥ်ရေချောင်းရောက်ပြီးကောင်းနေနဲ့သုံးသက်ပြီးတော့လက်ခံမယ်လက်မခံဘူးဆိုတာဆုံးဖြတ်ပါလိမ့်မယ်လက်မခံဘူးလို့ဆုံးဖြတ်လိုက်တယ်ဆိုလို့ရှိရင်တော့ဒီကိစ္စပြီးသွားပြီပေါ့လေလက်ခံမယ်ဒီကိစ္စကိုချားနာမယ်ဆိုလို့ရှိရင်တော့ဒါကဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုနဲ့ဆွဆွဲတယ်ဆိုရင်အဆင်ရောက်သွားပြီနော်ဆွဆွဲတယ်ဆိုလို့ရှိရင်တစ်ဖက်ကလည်းဂမ်ဘီယာကလည်းသူ့ရဲ့သက်သေးတွေတင်ပြရမယ်မြန်မာဘက်ကလည်းမမှန်ကြောင်းခြေပမှုတွေလုပ်ရမယ်များသောအားဖြင့်တော့ဒီကိစ္စတွေဟာအဖြစ်အပျက်တကားတွေကြားချင်ရမယ်ဆိုရင်နှစ်နဲ့ချီကြီးကြတဲ့ကိစ္စတွေပ
ါဟုတ်ကဲ့ဒီလာမယ့်တနင်္လာနေ့မှာလည်းဥတန်းလွန်ထွန်းကိုဆက်ပြီးတော့တရားရုံးကအခြေအနေနဲ့ပတ်သက်ပြီးတော့နေနှံပြရတယ
်ဟုတ်ကဲ့ဟုတ်ကဲ့
ICJ မှာကြားနာမှုတွေနဲ့ပတ်သက်လို့မေးမြန်းတင်ပြခဲ့တာပါခင်ဗျာဒါနဲ့တစ်ဆက်တည်းမှာပဲဒီမြန်မာစစ်ကောင်စီရဲ့ကိုယ်စားလှယ်တွေကတောက်ကြနေ ICJ တရားရုံးမှာခြေပလျှောက်လဲနေချိန်မှာပဲ Netherlands နဲ့ Norway နိုင်ငံကဒီမြန်မာနိုင်ငံသားတွေကဒီ ICJ ရုံးရှိကိုလာရောက်ပြီးတော့ဆန္ဒပြခဲ့ကြတာရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့တင်ပြခြင်းပါတယ်ဗျာရိညာတွေကိုမျိုးတုံးစီမဲ့ဂျန်နိုဆိုက်ကျွလွမှုဆွဆွဲချက်နဲ့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံကတရားစွဲဆိုရတဲ့အမှုအတွက်စစ်ကောင်စီရဲ့နိုင်ငံတကာစစ်ဆင်ရေးဝန်ကြီးဦးကိုကိုလိုင်ဦးဆောင်တဲ့အဖွဲ့က ICJ တရားရုံးမှာခုခံရှောင်လဲနေတာပါဒီအမှုအတွက်တရားမျှတမှုရစေချင်တယ်လို့ ICJ ရှေ့ဆန္ဒထုတ်ဖော်ပွဲမှာပါဝင်တဲ့နော်ဝေနိုင်ငံကလာရောက်သူအရှင်ထာဝရကမိန့်ပါတယ
်ဒီလိုအကြမ်းဖက်သမားတွေဒီနေရာကိုလာပြီးတော့ဖြည့်ရှင်းတာကဒါဟိုတရားမျှတမှုမရှိဘူးလို့ခံစားရတဲ့အတွက်ကြောင့်မလို့တရားမျှတမှုရခြင်းတဲ့အတွက်ကြောင့်မလို့ဖုံဖုံဒီနေရာကိုရောက်ရှိရခြင်းဖြစ်ပါတယ်ဒီဒေါ်လာကြီးကဖုံဖုံတို့ပြည်သူသားလည်းအထူးကဖြစ်တဲ့အတွက်ကြောင့်မလို့ပြည်သူရဲ့အဆုံးဖြတ်ကိုသာလည်းဒီတရားရုံးကလည်းလက်ခံသင့်ပါတယ
်ဒီမှုမှာစစ်ကောင်စီအစိုးရကိုအေးအေးယူအပြစ်ပေးနိုင်ရေးအတွက်လာရောက်တောင်းဆိုတာလို့နယ်သာလန်နိုင်ငံကရိုဟင်ဂျာရေးလှုပ်ရှားသူဦးလာမြစ်ကပြောပါတယ
်ဂမ်ဘီယာကတရားစွဲတာရိုဟင်ဂျာနဲ့ပတ်သက်ပြီးတော့တရားစွဲပေမဲ့မြန်မာနိုင်ငံတပြည်လုံးမှာရှိတဲ့ပြည်သူလူထုအတွက်အဲ့ဒီရက်ဆက်တက်ပြက်နေတဲ့ဟာကိုတရားစွဲခြင်းဖြစ်တယ်လို့ဂမ်ဘီယာရဲ့ဟို Justice Minister က23ရက်နေ့ပြောရတာဖြစ်တယ်အဲ့ဒါကြောင့်မလို့ကျွန်တော်အားလုံးဝိုင်းဝန်းစူးစီးပြီးတော့ဂမ်ဘီယာဖက်ကနေရက်တက်ပြီးတော့မြန်မာစစ်ကောင်စီစီအစိုးရကိုအပြစ်ပေးနိုင်ရတဲ့အတွက်ဒီလိုလာအပြီးစူးစီးပြီးတော့ကျွန်တော်အားပေး နေ့ချင်းဖြစ်ပါတယ
်မြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်မှာသာမကအခြားတိုင်းသားတွေအပေါ်မှာပါအကြမ်းဖက်မှုတွေကျူးလွန်နေတာအတွက်အရေးယူစေချင်တယ်လို့နယ်သာလန်နိုင်ငံကမမျက်မြင့်ကြီးကလည်းတိုက်တွန်းသွားပါတယ
်အခုလက်ရှိ ICJ ကနေပြီးတော့မြန်မာနိုင်ငံကိုတရားစွဲထားတဲ့ကိစ္စကဒါကအစိုးရကိုစွဲထားလည်းမဟုတ်ဘူးအဖွဲ့အစည်းတစ်ခုကိုစွဲထားလည်းမဟုတ်ဘူးလူပုဂ္ဂိုလ်တို့တွေကိုစွဲထားလည်းမဟုတ်ဘူးမြန်မာနိုင်ငံကိုကိုးစားပြုပြီးစွဲထားဗမာပြည်မှာလည်းနော်ဟိုနေဘလူးကွန်ပလက်ဟိုနေရိုလီဂျာတွေတစ်ခုတည်းကိုမှသူကဂျီနိုဆိုက်လုပ်တာမဟုတ်ဘူးပြည်တွင်းမှာရှိတဲ့ဗမာနဲ့တကွအားလုံးသောတိုင်းရင်းသားမြန်မာနိုင်ငံမှာမြစ်တီနေထိုင်ကြကုန်တဲ့အားလုံးသောတိုင်းရင်းသားဒီကောင်မောင်နှမတွေအကုန်လုံးကိုလည်းလက်ရှိမှာလဲကျွန်တော်စိုက်ပုံစံမျိုးเนาะဟိုနေနေရွာတွေကိုဘုံကျဲเนาะအကုန်လုံးဟိုနေဟိုဘလော့ဖောင်းလဲဟိုအချမ်းဖက်နီးနဲ့နှိမ်နီးပြီးတော့เนาะဗမာတွေနဲ့ဟိုဒီတိုင်းသားနဲ့လူမျိုးတွေရောအကုန်လုံးကိုဟိုဟာနေဖြစ်နေတဲ့အတွက်ကြောင့်မလို့အခုဒီမှာလာပြီးတော့ဟိုစာနာဖော်ထုတ်တာ
ပါမြန်မာပြည်သူတွေလက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးအကြက်တဲကြော်လွှားနိုင်မှုပြည်ရင်းပြည်ပပူပေါင်းလှုပ်ဆောင်သွားဖို့အမ်စတာဒမ်မှာသတင်းသုံးတဲ့အရှင်စန္ဒာဝရကမိပါတယ
်မြန်မာပြည်သူပြည်သားတွေအတွက် justice ဆိုတဲ့တရားမျှတရေးကိုရရှိဖို့အတွက်ပြည်ရင်းတို့ကြောက်လာကြတာ
တော့ပြည်တွင်းနဲ့ပြည်ပညီညီညာညာပူးပေါင်းဆောင်ရွက်ရင်ဒီနေ့ဒီစစ်ကောင်စီတွေကိုပြည်ရင်းတို့တရားရုံးကိုပို့နိုင်ပါပါသူတို့မိုက်ပစ်တယ်သူတို့တွေကျူးလွန်တဲ့ဟာတွေကိုတရားမျှတမှုဒီနေ့ရရှိစေမယ်လို့ပြည်ရင်းတို့ယုံကြည်ပါတယ
်ပြည်ပရောမြန်မာတွေကဖေဖော်ဝါရီ23 23 25ရက်နေ့တွေမှာ ICJ ရှိဆန္ဒပြခဲ့ကြပြီးလာမယ့်28ရက်နေ့မှာလည်းဆန္ဒထပ်ပြကြအောင်မယ်လို့ဆိုပါတယ်ခင်ဗျာ VO ရဲ့စနေနေ့မနေ့ခင်အစီအစဉ်တွေကိုသွားရရှင်တွေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့ဒီထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ဆက်ချင်ပါတယ်ယူကရိန်းကိုစီးရီးယားကျူးကျော်တာကိုတုံ့ပြန်တဲ့အနေနဲ့ဒီရုရှားငွေကြေးအဖွဲ့အစည်းတွေအဆင့်မြင့်နည်းပညာလုပ်ငန်းတွေကိုပိတ်မှတ်ထားတဲ့အရေးယူတံခါးပိတ်ဆို့မှုတွေအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေကချမှတ်နေပါတယ်ပိတ်ဆို့တံခါးမှုအကျိုးဆက်ဖြစ်ကမ္ဘာငွေကြေးဈေးကွက်အပေါ်ရိုက်ခတ်မှုတွေချက်ချင်းရှိလာပြီးတော့အစုရှယ်ယာဈေးကွက်တွေလည်းကျဆင်းသွားပါတယ်ဒီအကြောင်းကိုကိုသိန်းထိုက်ဦးကစူးစီးတင်ပြထားပါတယ်ဗျာ
ယူကရိန်းကိုရုရှားရဲ့ကျူးကျော်မှုဟာတစ်ဖက်သက်အကြောင်းပဲကျူးကျော်မှုဖြစ်တယ်လို့ဘယ်လိုမှမှန်တယ်လို့သက်သေပြလို့မရတဲ့ကျူးကျော်မှုဖြစ်တယ်ဆိုပြီးအမေရိကန်သမ္မတဂျိုးဘိုက်ဒန်ကပြောပါတယ်ရုရှားဘော်ရေးယူရေး G7 ဆက်မှုဒိတ်သည့်နိုင်ငံခေါင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းလဲပြောဆိုပါတယ်အရေးယူပိတ်ဆို့မှုတွေကချက်ချင်းတက်ရောက်မှုရှိတယ်လို့လည်းသူကအင်ဗီရိုမှာပြောဆိုသွားပါတယ
် We've already seen the impact of our actions on Russia's currency and the ruble which early today
ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်ကြောင့်ရုရှားငွေကြေးရူဘယ်အပေါ်တက်ရောက်မှုတမိုင်းမှာမကြုံစဘူးအနှိမ့်ဆုံးဈေးကိုရောက်သွားတာပါဒီကနေ့မနက်စောစောမှကျွန်တော်တို့တွေ့မြင်ပြီးပါပြီရုရှားစတော့ရှယ်ယာဈေးကွက်တွေလည်းကျဆင်းသွားပါပြီရုရှားအစိုးရရဲ့ငွေချေးယူနိုင်တဲ့အဆင့်ဟာ15ရာခိုင်နှုန်းပဲရှိပါတော့တယ
်အမေရိကန်ပြည်ထောင်စုကနောက်ဆုံးချမှတ်လိုက်တဲ့ရေးယူမှုတွေထဲမှာရုရှားထိပ်တန်းခေါင်းဆောင်တွေစီးပွားရေးလုပ်ငန်း73ခုရဲ့ချင်းငွေတဲ့ရှယ်ယာပေါ်ကန့်သတ်ချက်တွေပါဝင်ပါတယ်ရုရှားစစ်တပ်ဘောအမေရိကန်နည်းပညာရောင်းချမှုကန့်သတ်မှုတွေပါဝင်ရုရှားရဲ့အဓိကငွေကြေးလုပ်ငန်းကြီးတွေဖြစ်တဲ့ဘဏ်ကြီးတစ်ခုအပေါ်မှာအရေးယူတာတွေလည်းချမှတ်လိုက်ပါတယ်ပိတ်ဆို့တံခတ်မှုတွေကိုရုရှားနိုင်ငံအပေါ်မှာလည်းချမှတ်တာမဟုတ်ပါဘူးယူကရိန်းကိုမကျူးကျော်ခင်ရုရှားနဲ့ပူးပေါင်းစီလေ့ကျင့်ခဲ့တဲ့ဘီလာရုစ်နိုင်ငံအပေါ်မှာလည်းပိတ်ဆို့တံခတ်ခဲ့တာပါနေတို့မာမိတ်နိုင်ငံတွေဖြစ်တဲ့ဗြိတိန်နဲ့ဥရောပနိုင်ငံတွေကလည်းရုရှားဘောပိတ်ဆို့တံခတ်မှုတွေထပ်ပြီးတော့ချမှတ်ပါတယ်ဥရောပကော်မရှယ်ဥက္ကဋ္ဌဦးဆူလာဗန်ဒေါ်လော်ရန်ကအခုလိုပြောဆိုသွားပါတယ်။
This package includes financial sanctions that cut Russia's access to the most important capital markets.
ပိတ်ဆို့တံခါးမှုတွေထဲမှာအရေးကြီးဆုံးငွေကြေးဈေးကွက်တွေကိုရုရှားပါဝင်ခွင့်မရှိအောင်ဖြတ်တောက်လိုက်တာလည်းပါဝင်ပါတယ်။ရုရှားရဲ့ဘဏ်လုပ်ငန်းဆိုင်ရာဈေးကွက်80ရာခိုင်နှုန်းကိုကျမတို့ပိတ်မှတ်ထားပါတယ်။အစိုးရပိုင်ကုမ္ပဏီတွေနဲ့ကာကွယ်ရေးဌာနလုပ်ငန်းတွေလည်းပါပါတယ်။ဒီလိုပိတ်ဆို့မှုကြောင့်ရုရှားရဲ့ငွေချေးယူမှုပမာဏအဖိုးခါတွေကိုတိုးပြီးတော့တတ်မှတ်လိုက်ပါတယ်။ငွေချေးဖောင်းပွားမှုတွေဖြစ်လာပြီးတော့ကမ္ဘာတဝန်းရုရှားရဲ့အခြေခံဆက်မှုအဆောက်အုံတဖြည်းဖြည်းပြုတ်ပြက်သွားအောင်ရည်ရွယ်ထားပါတယ
်။ပိတ်ဆို့တံခတ်မှုတွေထဲမှာရုရှားနိုင်ငံကနေထောင်နဲ့ချီတဲ့နိုင်ငံတကာငွေချေးအဖွဲ့အစည်းတွေဘဏ်အနေနဲ့ကွန်ရက်တွေနဲ့ဆက်ဆက်လုကိုက်နေတဲ့ SWIFT ဘဏ်စနစ်ကိုတော့အမေရိကန်နဲ့မာမိတ်နိုင်ငံတွေကပယ်ဖျက်လိုက်ခြင်းမရှိသေးပါဘူး။ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်မှာလည်းပုဂ္ဂိုလ်ရေးရဒဏ်ခတ်ရေးယူတာမျိုးတွေမချမှတ်သေးပါဘူးဒီလိုချမှတ်ဖို့ကစဉ်းစားနိုင်တဲ့ချမှတ်နိုင်တဲ့ရွေးချယ်စရာနည်းလမ်းတစ်ခုအဖြစ်ဆက်ရှိနေပါသေးတယ် ။စီးပွားရေးရာပိတ်ဆို့တံခါးမှုတွေဟာရုရှားဘော်မှာကန့်သတ်နေပဲထိရောက်နိုင်နေဆိုပြီးလေလာဆန်းစစ်သူတချို့ကတော့တုံးသက်ဓာရီရှိနေပါတယ်။လုံးလုံးစဲမှာတော့ရုရှားဘော်ပိတ်ဆို့တံခတ်မှုတွေရဲ့ကျိုးဆက်ဖြစ်ကမ္ဘာငွေကြေးဈေးကွက်ပေါ်မှာရက်ခတ်မှုတွေရှိနေပြီးအစုရှယ်ယာဈေးတွေထိုးကျနေတယ်လို့ကုန်ပစ္စည်းဈေးတွေလည်းတက်နေပါတယ်။အမေရိကန်ပြည်ထောင်စုမှလည်းဓာတ်ဆီဈေးတွေတက်လာနိုင်နေဆိုတော့သမ္မတဂျိုးဘိုက်ဒန်ကသတိပေးပြောဆိုထားကြပါခင်ဗျာ
။ယူကရိန်းရုရှားပိဋိပက္ခရဲ့နောက်ဆုံးအခြေအနေတွေကိုဦးသိန်းထိုက်ဦးတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။သိမကြခင်မှာပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်
။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီခင်ဗျာမင်္ဂလာပါဒီ VOA American တန်ရဲ့စနေနေ့မနေ့ခင်းအစည်းအဝေးတွေကိုအခုကျွန်တော်တို့လက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6153ညကနေဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ခွဲအတွင်းမှာတော့ဒီတုဒ္ဒဆုံလင်း American တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေမတိုင်ခင်မှာအမျိုးသမီးကဏ္ဍကိုအရင်ဦးဆုံးတင်ပြမှာပါခင်ဗျာအမေရိကန်ပြည်ထောင်စုမှာဒီ COVID-19 ကူးစက်မှုနဲ့သေဆုံးမှုတွေတဖြည်းဖြည်းပြန်ကျလာနေပြီလို့ကျန်းမာရေးဌာနစီးရင်တွေမှာဖော်ပြကြသလိုရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေနေရာအတော်များများမှာပြန်ပြီးတော့ရှော့ပေါက်လာနေပါတယ်။အရင်တုန်းကတော့ဒီကူးစက်မှုများခဲ့ချိန် COVID လူနာတွေနဲ့မနိုင်မနှင်းပင်ပန်းခဲ့ကြရတဲ့ဆေးဝန်ထမ်းတွေလည်းအခုဆိုလို့ရှိရင်ပုံမှန်အလုပ်ခွင့်အခြေအနေကိုပြန်ရောက်လာနေပြီလား။အခက်အခဲတွေရှိနေပါသေးလား။ဒါတွေကိုဒီအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကမက်စတာဆေးရုံမှာအလုတ်လုတ်နေတဲ့မြန်မာအမျိုးသမီးသူနာပြုဆရာမမထထာယူရဲ့အတွေ့အကြုံတွေကိုမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့မြို့သမီးကဏ္ဍမှာမက်ခင်ဖြူတွေကတင်ပြထားပါတယ်ခင်ဗျာ
မထထာယူတာကြာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကမက်စတာဆေးရုံမှာလက်ရှိသူနာပြုဆေးဝန်ထမ်းတအုပ်ပေါ့နော်ဆိုတော့ကျမတို့အားလုံးသိတဲ့အတိုင်းပဲဒီအမေရိကန်ပြည်ထောင်စုဆိုတာကမ္ဘာပေါ်မှာ COVID-19 ရောဂါကူးစက်မှုရောသေဆုံးမှုရောအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်ဒါပေမဲ့လက်ရှိမှာတော့ဒီပြီးခဲ့တဲ့ဒီသတင်းပတ်တွေအတွင်းရက်ပိုင်းတွေအတွင်းမှာပေါ့နော်ထွက်လာတဲ့စီးရင်တွေရဆိုလို့ရှိရင်တော့ပြီးခဲ့တဲ့လနဲ့နှိုင်းရှင်တော့မှာပဲဒီလအတွင်းမှာဒီရောဂါကူးစက်မှုရောသေဆုံးမှုနှုန်းရောဟိုကျဆင်းလာတယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ်ဖြစ်တဲ့အချိန်တုန်းကတော့ဒီဆရာဝန်တွေသူနာပြုတွေစိတ်ဝင်တန်းတွေအနေနဲ့เนาะစိတ်ယုံတွေမှာလူနာတွေမနိုင်မနှင်းဖြစ်ပြီးတော့မှအတော်လေးကိုစိတ်ရောကိုယ်ကပင်ပန်းခဲ့ကြရတယ်ဆိုတော့အခုကူးစက်မှုတွေပြန်ပြီးတော့ကျဆင်းလာပြီဆိုတဲ့အခါမျိုးမှာရောစိတ်ဝင်တန်းတွေအတွက်လုပ်ငန်းခွင်အခြေအနေကပုံမှန်ပြတ်ဖြစ်လာပြီလို့အခုချိန်မှာပြောလို့ရပါလားရှင်ဘယ်လိုထင်ပါလဲ
ဟုတ်ကဲ့ရှင်ကျမတို့ဆေးရုံမှာတော့လက်ရှိမှာတော့ COVID ရောဂါနဲ့တက်နေတဲ့လူနာတွေလည်းရော့ကျသွားတယ်ကူးစက်မှုလည်းရော့ကျသွားတယ်ဆိုတော့ COVID ရောဂါတော့ရော့လာတယ်လို့ပြောလို့ရတာပေါ့နော်ဒါပေမဲ့လည်းဒီ COVID ရောဂါသည်ရှေ့ဆက်လက်ရှိနေမှာဖြစ်တယ်အမျိုးပွားတွေလည်းရှိလာနေတဲ့အတွက်ပုံမှန်ဖြစ်လာဖို့ဆိုတာတော့ကျမတို့အချိန်ယူရမှာဖြစ်တယ်ကျမတို့ရေကတော့တတိထားပြီးတော့နေကြရမယ်။ပတ်ဝန်းကျင်တိုင်းမှာတော့တတိထားပြီးတော့ဆက်လမ်းကြရမှာပေါ့။ဒ
ါတော့လက်ရှိမှာရောစေဝန်တန်းတွေအတွက်အခက်အခဲတွေဆက်ရှိနေတယ်လို့ပြောလို့ရသလား။ဘယ်လိုအခက်အခဲတွေများရှိနေလဲရှင
်။ဟုတ်ကဲ့ရှင်။လူနာတွေကတော့ရှိသေးပါ။နည်းသွားတာပဲရှိတာပေါ့။အဲ့တော့အဲ့ဒီပုံမှန်အခက်အခဲတွေကတော့အများကြီးပဲ။ဥပမာတစ်ချို့ပြောပြမယ်။ကျမတို့ဆင်းရုံမှာဆိုလို့ရှိရင်ကျမတို့ဆင်းရုံကလာတက်တဲ့လူနာတွေသည်အမြဲတမ်းကိုဗစ်ရောဂါလက္ခဏာနဲ့လက္ခဏာပြပြီးတော့ရှိပြီးတော့တက်လာကြတာမျိုးမဟုတ်ဘူးရှင်ကျမတို့ကသူတို့ကိုနှစ်ပတ်သမန်လောက်ကုသပြုစုပြီးတော့မှလက္ခဏာပြတာမျိုးရှိတယ်ရှင်အဲ့ဒီချိန်ဆိုလို့ရှိရင်ကျမတို့လူဆေးဝန်ထမ်းတွေရောဒီဆေးဝန်ထမ်းဝန်ကြီးမှာကူးစက်မှုတွေရှိတာ ဲ့တော့လို့ခက်ခက်ရှိတယ်ကျမဆိုလို့ရှိရင်လူနာကနေတစ်ဆင့်ယောဂကုသခံခဲ့ရတယ်အဲ့တော့ quarantine တပတ်ဝင်ရတယ်တပတ်ဝင်ပြီးတော့အာကျမကအာယောဂရှိပြီမဲ့ပြင်းပြင်းထန်ထန်မဖြစ်ခဲ့ဘူးမဖျားခဲ့ဘူးမနာခဲ့ဘူးကျမရဲ့အဆုတ်ကလည်းရှင်းတယ်အာအဲ့တော့ကျမကတပတ် quarantine ဝင်ပြီးတော့အလုပ်ပြန်ဆင်းရတယ်အလုပ်ဆင်းတော့နှစ်ပတ်လောက်ကြာတော့ချောင်းဆဆိုးတယ်ချောင်းဆိုးနေတယ်ဆိုတော့အလုပ်ကနေကျမကိုအရင်ပြန်ခိုင်းတယ်ချက်ချင်းပဲဆရာမနဲ့သွားတွေ့ခိုင်းတယ်သွားတွေ့ရတယ်ဒီတက်မှန်ရရတယ်ဒီ long ဆိုတော့ကျမရဲ့အဆုတ်ကတတ်ရှင်ရဲ့ယောဂရှိလာပေါ့နော်အာပြီးတော့သွေးထုတ်တယ်စစ်တယ်ပေါ့နော်ဆိုတော့လိုက်လို့ရတဲ့ process ကနည်းတာမဟုတ်ဘူးပြီးတော့အလုပ်ကလည်းကျမနှစ်ထပ်လေးပတ်ထပ်ပြစ်တယ်ကျမဘာမှပြန်မနာဘူးနော်ဒါပေမဲ့ချောင်းဆိုးနေတဲ့အတွက်ကျမလှုပ်ဆင်လို့မရတာလှုပ်ဆင်မရတော့ဝင်ဝင်ရှိဘူးခဏကျမပြောတဲ့ဒီ process တွေကိုလိုက်လို့ရတယ်ပေါ့နော်ပြီးတော့ကျမကို sick leave ဆိုတော့ဒီဖြားနာတဲ့အတွက်ခွင့်ယူတဲ့ဟာအဲ့ဒီခွင့်ယူရင်ပတ်စံလေးပေးတယ်အဲ့ဒါကိုတို့ကရှော့ခိုင်းတယ်ရှောက်ခိုင်းတော့ကျမကိုယ်တိုင်ကလည်းဒီဆေးရုံမှာလှုပ်လှုပ်တာ9လလောက်ပဲရှိသေးတယ်ဆိုတော့အဲ့ဒီရဲ့ခံစားခွင့်ကိုကျမကမရသေးဘူးတချို့ကျမရဲ့လှုပ်ဖို့ကင်ဖက်တွေဆိုလို့ရှိရင်ချောင်းလေးနည်းနည်းဆိုးရင်ကိုဗစ်လည်းမရှိဘူးချောင်းလေးနည်းနည်းဆိုးနေတယ်ဆိုလို့ရှိရင်သူတို့ကသူများမကြအောင် cough drop ချောင်းဆိုးတဲ့ငုံတဲ့ကြားလုံးလေးငုံပြီးတော့ဒီလိုအောက်အီးပြီးတော့လှုပ်လှုပ်ကြတယ်လေဆိုအဲ့လိုမျိုးခက်ခဲတွေရှိတယ်ရှင်ကျမတို့မှာ pressure များတယ်ရှင်
အဲ့တော့ဆိုလိုတာကယောဂမရှိပေမဲ့လည်းချောင်းဆိုးရင်အလုပ်ကလည်းသွားလို့မရဘူးအလုပ်မသွားတဲ့အတွက်ဝင်ငွေကလည်းမရှိဘူးဆိုတဲ့အခြေအနေမျိုးဖြစ်တာပေါ့နော
်ဟုတ်ကဲ့ရှင်ချောင်းဆိုးရင်လည်းအလုပ်သွားလို့မရဘူးယောဂကိုဗစ်ယောဂရှိသည်ဖြစ်စေမရှိသည်ဖြစ်စေချောင်းဆိုးရင်လုပ်သွားလို့မရဘူးရှင
်အဲ့ဒါကိုတယောက်တည်းပဲလားအဲ့လိုကြုံရတဲ့တခြားဆေးဝင်တန်းတွေရောတော်တော်များများများရှိသလား
ရှိတယ်ရှင်ခဏကျွန်မပြောသလိုပဲပေါ့နော်သူတို့ကတချို့ရဆိုလို့ရှိရင်လည်းဒီ sick leave ပြန်လာလို့ရှိရင်ယူမဲ့ချိန်ကိုချိန်ကသူတို့တခြားပြဿနာတစ်ခုနဲ့ယူခဲ့ပြီးပြီဆိုလို့ရှိရင်ဒီပြဿနာနဲ့သူတို့ထပ်ယူလို့မရဘူးလေအဲဆိုလို့ရှိရင်ချောင်းဆိုးနေတဲ့ယောဂတစ်ခုခုပြန်လာနေရင်တောင်မှသူတို့ကကိုယ့်အချင်းချင်းတော့သိကြတယ်မှာအထက်လူသွားမပြပြဘူးလို့ပြောလို့ရှိတယ်ရှင်ဆိုတော့ဟုတ်တယ်ဒီလိုမျိုးခက်ခဲကိုကျမတို့နတ်ဆမတိုင်းတို့များများဟိုကိုယ့်အတွင်းမှာတော့ခက်ခက်ခက်ခဲဖြတ်ပန်ကြရတယ်
ဆိုတော့ဘတ်တာယူဆိုလို့ရှိရင်လေဒါလူနာစီကနေပြီးတော့မှတစ်ဆင့်ခုခံရတယ်ပေါ့နော်ဆိုတော့သူနာပြုတ်တွေဒီဆိုတာကဒီဆရာဝန်တွေထပ်ပို့ပြီးတော့လူနာတွေနဲ့ပို့ပြီးတော့အနည်းငယ်ဟိုထိတွေ့ဆက်ဆံရတဲ့သူတွေဖြစ်တာ ਉ လीနော်ဆိုတဲ့အခါကျတော့ကူဆက်ဖို့လည်းပို့ပြီးတော့မြန်မယ်လို့ချင်ပါတယ်ဆိုတော့အဲ့ဒီလိုမျိုးဒီယောဂကြီးကလည်းအရန်ကိုကူဆက်ပြန်တယ်ဒီလိုအချိန်ကြီးကြုံနေရတဲ့အချိန်မှာဒီအလုပ်ကိုဘာကြောင့်ပြန်ဆက်ပြီးတော့အလုပ်ဖြစ်နေရတာလဲ
ကျမကကျမရဲ့ဒီနတ်ဆမလုပ်ကိုအရင်မျက်နှာတယ်ကျမကကျမပေါ်မှာပေါ်တော့ကျမမသိခင်ကဘာကြီးအတွက်မေတ္တာပေးပြီးတော့အသက်ကဖေမဲလို့ကျမဆုံးဖြတ်ထားတယ်နတ်ဆမလုပ်ငန်းကိုစပြီးတော့ကျမဝင်စလုပ်ကြတဲ့ကမေတ္တာပေးရမဲ့နေရာတစ်ခုလို့မေတ္တာလိုအပ်ဆုံးအလုပ်တစ်ခုလို့ကျမသိရှိခဲ့ရတယ်လူနာတွေကဆေးရုံလာတယ်ဆိုလို့ရှိရင်နာကျင်မှုပေါင်းများစွာနဲ့လာကြတာတချို့တွေဆိုရင်အခုတက်လာတယ်မနှက်ဖန်ကြရင်အသက်ဆုံးအသက်သေသွားကြတယ်ပေါ့နော်တချို့တွေဆိုလို့ရှိရင်တဆန်းဆန်းအုံမုံနေရတယ်အဲ့ဒီအချိန်မှာမှကိုကသွားပြည့်စုံလိုက်ရတဲ့အတွက်ကိုရဲ့အသံကြောက်ပဲဖြစ်ဖြစ်ကိုရဲ့ပြည့်စုံမှုကြောက်ပဲဖြစ်ဖြစ်ကိုရဲ့ဒီပိတ်လိုက်တဲ့မေတ္တာကြောက်ပဲဖြစ်ဖြစ်သူတို့တွေကကောင်းသွားတာမျိုးပဲဖြစ်ဖြစ်တစ်ခဏတည်းလေးပြောချင်ဟုတ်နေရှိသွားတာမျိုးဖြစ်ဖြစ်အဲ့ဒီအဲ့ဒီရဲ့မေတ္တာပေးရတဲ့အလုပ်ကိုကျမကအရင်နဲ့တက်တယ်အရင်မှမြတ်တယ်လို့လည်းကျမရှင်းတယ်ရှင်းတယ်အဲ့ဒါကြောင့်မလို့ဒီအလုပ်ကိုဒီနတ်သမားလူကိုကျမကအရင်မြတ်လို့ရှင်းအဲ့ဒါကြောင့်လုပ်နေတာဖြစ်တယ်ရှင
်ဟုတ်ကဲ့ပါဒါပေမဲ့တစ်ဖက်မှာကြတော့လေဒီအခုဆိုရင်ဒီကိုဗစ်ကပ်ရင်ဆိုင်ရတဲ့အခါမျိုးမှာပေါ့နော်ဒီကိုဗစ်ဆိုတာကြီးကသူ့ရဲ့ရေရှည်စိုးကျိုးကဘလောက်ထိဘာတွေဖြစ်လာလဲဆိုတာကျွမ်းကျင်ပညာရှင်တွေတောင်မှပဲဒါသူတည်တနာလုပ်နေတော့မှရှိသေးတယ်ဒီလိုအခြေအနေမျိုးမှာရောကိုကမစိုးရိမ်ဘူးလားကိုလည်းကူးလည်းခံထားရပြီဒီယောဂကြီးနဲ့ပတ်သက်ပြီးတော့နောက်တစ်ချိန်လည်းထပ်ကူးကောင်းလည်းကူးခံရနိုင်တဲ့ဒီမှာလုပ်နေတဲ့အတွက်ကြောင့်မလို့အဲ့တော့ကောမစိုးရိမ်ဘူးလား
စိုးရိမ်နေရှင်ကျမစိုးရိမ်ပါတယ်ယူပါစာနဲ့ပြောမယ်ဆိုလို့ရှိရင် တကယ်တော့ဆေးရုံစည်းကမ်းဆိုတာကိုဗစ်မှမဟုတ်ဘူးတခြားယောဂါတွေနဲ့လာတဲ့လူနာတွေလည်းအများကြီးပဲကျမအစိုးရဆုံးကပေါ့နော်တကယ်လို့များကျမမှလည်းယောဂခံနေရှိတာဟုတ်ဆိုတော့တကယ်လို့များအကျမခုဆိုရင်ကိုဗစ်လည်းရှိခဲ့ပြီလေရှိခဲ့တယ်ပြီးတော့နောက်ထပ်တစ်ခုယောဂခက်တီကြီးတစ်ခုများကျမခန္ဓာကိုယ်တွေဝင်လာနေဆိုလို့ရှိရင်ကျမရဲ့တိုက်ထုတ်တဲ့စနစ် immune system ကတိုက်ထုတ်နိုင်မှမလားပေါ့နော်အဲ့ဒါကိုကျမနေ့တိုင်းလိုလိုစိုးရိမ်တယ်ဒါပေမဲ့လည်းစိုးရိမ်စိတ်ဆိုတာကတော့အာအမဘောနောဆေးရုံစိတ်ခိုင်းမှာပဲလူလုံအပြင်မှာပဲလူလုံအာဒီယောဂတွေကလူတွေကမသိကြတာပါအာဒီယောဂတွေနဲ့နေတဲ့လူတွေကထိတွေ့ကြတယ်လေဆေးရုံကြတော့ယောဂသည်တွေစုထားတဲ့နေရာလိုဖြစ်နေတယ်ဆိုတော့ပို့ပြီးတော့စိုးရိမ်တာပေါ့နော
်ဒါတော့စိုးရိမ်စိတ်လည်းရှိတယ်ဆော့ဆော့ပြောတဲ့မှာအခက်ခဲတွေလည်းရှိမှာတယ်ဆိုတဲ့ခါကျတော့အဲ့လိုကြုံရတဲ့ခါမျိုးကြရင်ရောဒီအချိန်တွေကိုဘယ်လိုစိတ်ခွန်အားတွေနဲ့များကြောက်ဖြစ်ပါ
ဆိုတော့ကြော်ဖြတ်တဲ့နိလန်းတွေကတော့လူတိုင်းမှာသူ့ပုံစံလေးနဲ့သူရှိကြတာပေါ့နော်။ကျမကတော့ကျမကပြေးတာဝါသနာပါတယ်။အဲဆိုလို့ရှိရင်တခါတလေတအားစိတ်ဖြစ်စီတဲ့နေ့လေဆိုလို့ရှိရင်ကျမ7မိုင်လောက်မာရသွန်တစ်ခုလောက်လည်းကျမပြေးတက်တယ်။ဒါပြေးတယ်ဆိုရင်စိတ်ပေါ့သွားတယ်။ပြီးတော့ကျမတရားထိုင်တယ်။တရားထိုင်တယ်ဆိုလို့ရှိရင်ဒီချစ်ချစ်မြတ်တာကျမပွားခြင်းနဲ့ချစ်ချစ်မြတ်တာပေါ့နော်။ကိုကျမပို့ပြီးတော့ပွားနိုင်တယ်။ပြီးတော့ခဏကျမရဲ့ခဏဘဝခံယူချက်ပေါ့နော်။အော်လူဘဝဆိုတာမေတ္တာပေးရမယ်။လူဘဝဆိုတာမတည်ငြဲဘူး။ဘုဒ္ဓဘာသာတရားမြင်နေပေါ့နော်။မတည်ငြဲဘူး။မတည်ငြဲတဲ့ဟာတွေကိုနေ့တိုင်းကြုံနေရတာကျမက။ဆိုတော့အဲ့လိုမျိုးကျမပို့ပြီးတော့သဘောပေါက်လာတယ်တရားနဲ့ပေါ့နော်။ဆိုတော့ကျမဒီခက်ခဲတွေကြုံလာတဲ့နိလန်တို့တခြားသူတွေနဲ့တော့တွေ့ချင်မှတွေ့နေ။ဒါပေမဲ့ကျမအတွက်တော့တကယ်လက်ထောက်ကိုပြုတယ်ပြေးတာရင်တရားထိုင်တာရင်ပြီးတော့ကိုလုတ်ကိုမြင့်လို့တဲ့လုတ်ကိုကိုလုံးရတဲ့အတွက်ခွန်အားကပို့ပြီးတော့ထပ်ထပ်ဖြစ်ကလေးဖြစ်နေဆိုတော့တကယ်ပါပဲအဲ့ဒီလိုနိလန်းနဲ့ကျွန်မဖြတ်တိုင်ရတာ
ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့ဖြေကြပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ရှင်ကျေးဇူးများကြီးတင်ပါတယ်ရှင်
အမျိုးသမီးကဏ္ဍအပြီးမှာတော့တူတဆုံးလင်အမေရိကန်တခွင်အစီအစဉ်လှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ကိုဗစ်စီကံဒီကိုကုန်တင် truck ကမောင်းသူတွေကဆန္ဒပြကြတာပြည်တွင်းအရန်တပ်ဖွဲ့ဝင်တွေကအကြောင်းစရာတွေအဖြစ်စာဝင်ပြပေးတာစတဲ့အကြောင်းတွေကိုစုစည်းပြီးတော့ဒီတစ်ပတ်မှာကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
အမေရိကနော့ဖက်ကယ်လီဖိုးနီးယားပြည်နယ်ကနေအရှေ့ဘက်ခြမ်းကမြို့တော်ဝါရှင်တန်ဒီစီဒီထရက်ကားတွေနဲ့မိုင်းထောင်ချီခရီးကိုဖြတ်ပြီးတော့ဆန္ဒပြကြတာပါပြည်သူရင်တန်းလို့နာမည်ပေးထားတဲ့ဆန္ဒပြသူတွေရဲ့ထရက်ကားတွေဟာဗုဒ္ဓဟူးနေ့မနက်ပိုင်းကကယ်လီဖိုးနီးယားပြည်နယ်အတလန်တိုမြို့ကနေစတင်ထွက်ခွာခဲ့ကြပါတယ်ဆန္ဒပြရင်တန်းကိုဦးဆောင်သူတူဖြစ်တဲ့ Brian Brace က
We are assembling here at
this night နေသူတွေအားလုံးစုပြီး7နိုင်မှစထွက်ပါမယ်I4D အဝေးပြေးလမ်းမအတိုင်းအရှေ့ဘက်ဝါရှင်တန် DC ကိုဥတီသွားမှာပါလမ်းမလည်းနောက်ထပ်ထောင်ထဲချီပူးပေါင်းလာမယ်လို့ခန့်မှန်းထားပါတယ
်ကနေဒါနိုင်ငံမှာကုန်တင် truck ကားလမတွေဆန္ဒပြကြပြီးတဲ့နောက်အမေရိကမှာလည်းအခုလိုဆန္ဒပြဖို့စီစဉ်ခဲ့ကြတာပ
ါ I mean what we're looking for is
ဒီဘော်ချင်းနေကြီးညာထားတာကိုအဆုံးသတ်ဖို့လိုလားပါတယ်အထူးသဖြင့်ကျန်းမာရေးဝန်ထမ်းတွေလုံခြုံရေးဝန်ထမ်းတွေအစိုးရဝန်ထမ်းတွေတပ်ဖွဲ့ဝင်တွေအားလုံးအတွက်နှာခေါင်းစည်းတက်ဖို့နဲ့ကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုတာကိုအဆုံးသတ်ရပါမယ်ရေးချယ်ခွင့်ရှိရပါမယ
်ဝါရှင်တန် DC ရောက်ဖို့စက်တရက်ကြာကောင်းမွန်သွားမှာဖြစ်ပြီးစီဘူးအလုပ်ပြည့်ရက်နဲ့တခြားကုန်ကျစရိတ်တွေအတွက်ဒေါ်လာထောင်နဲ့ချီနှစ်နာမှာပါဒါပေမဲ့ဒီလိုအနစ်နာခံရတာဟာအားလုံးအတွက်ဖြစ်တယ်လို့ဆိုရတဲ့ truck ကားမောင်းသူတူဖြစ်တဲ့ Jeff Sandberg က
By the week probably
today ဘယ်နဲ့ချီသွားရမှာဆိုတော့ဒေါ်လာ4000လောက်ကုန်မှာပါကားဘေးလှိမ့်တာနဲ့စီဘိုးကတစ်ရက်ကိုဒေါ်လာ680အစားအသောက်နဲ့တခြားကုန်ကျစရိတ်တွေလည်းရှိပေမဲ့ကျွန်တော်တို့တိုက်ပြည်တွေဒါကိုလုပ်ဖို့လိုအပ်ပါတယ
် American ပြည်အစုမှာ COVID ရောဂါကြောင့်တည်ဆုံးသူပေါင်း9000ကျော်နီးပါးရှိလာချိန်မှာပဲ COVID နဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေကိုရုပ်သိမ်းဖို့ဆိုပြီးတော့ဆန္ဒပြကြတာပါဒီစီမင်းစည်းကမ်းတွေလိုက်နာမနာဆိုတာကိုယ်ပိုင်ရွေးချယ်မှုပဲဖြစ်တယ်လို့လည်းဆိုပါတယ် Truck ကားသမား Jeff က
We're doing this
not just for truckers, we're doing this for everyone. It doesn't matter the color of your skin.
ကုန်တီထရက်ကမောင်းတဲ့သူတွေအတွက်သာမဟုတ်ပဲအားလုံးအတွက်ပါဘလို့သားရောင်မဲရှိရှိဘလို့ပါတီဝင်မဲဖြစ်ဖြစ်လိမ်ပိုင်းဆိုင်ရာဘလို့ခံယူထားသူတွေပဲဖြစ်ဖြစ်ကာကွယ်ဆေးထိုးထားသူထိုးမထားသူအဲ့ဒါတွေအကျုံးမဝင်ပါဘူးကျွန်တော်တို့မှာကိုယ်ပိုင်ရွေးချယ်ခွင့်ရှိပြီးအဲ့ဒီခွင့်ရေးကိုပြန်လိုချင်ပါတယ်
ကနေဒါမျိုးတော်အော်ထော်ဝါအနီးတဝိုက်မှာလဲထရက်ကားသမားတွေဟာသုံးဘက်ကျော်ကြာလမ်းတွေပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။အမေရိကကဆန္ဒပြရင်နှန်းကတော့ဝါရှင်တန်ဒီစီကိုမတ်လ9ရက်နေ့မှာရောက်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။ဒီရင်းကာကွယ်အရန်တပ်ဖွဲ့ဝင်မိုက်ကယ်စတော့ကွဲဟာအမေရိကန်မက္ကဆီကိုနယ်စပ်မှာနယ်စပ်ဖြတ်ကျော်ဝင်ရောက်လူတွေအလုံးအင်းနဲ့ရှိနေခြင်းကနဲ့2022ခုနှစ်ဇန်နဝါရီလကကွန်ဂရက်စ်လွှတ်တော်ကိုဝင်ရောက်စီးနင်းကြတဲ့အချိန်မှာနယူးမက္ကဆီကိုပြည်နယ်လွှတ်တော်အဆောက်အဦကိုကာကွယ်ဖို့တာဝန်ချခဲ့ပါတယ်။အခုခါမှာတော့နယူးမက္ကဆီကိုပြည်နယ်အယ်လန်မဂိုဒိုမြို့ကကျောင်းမှာသိပ်ပံဆရာဖြစ်တာဝန်ပေးရခံရပါတယ
်။
ကျွန်တော်အတွက်အတိအမှတ်ပြုလက်မှတ်ကရထားပြီးပါပြီ။တခြားသူတွေအတွက်လည်းလက်မှတ်ရအောင်သင်တန်းတက်ရမှာပါ။ကလေးတွေနဲ့ဆက်ဆံတဲ့အခါစစ်သားအချင်းချင်းဆက်ဆံတယ်လို့ပြောဆိုဆက်ဆံလို့မရဘူးဆိုတာတော့တတိထားဖို့လိုပါတယ်
ကိုဗစ်ကူးစက်မှုကြောင့်ဆရာဆရာမတွေကြောင်းပြတ်ကြပါတယ်ကျန်တဲ့ဆရာဆရာမတွေဥယျာဉ်နဲ့ကျောင်းသားကျောင်းသူဥယျာဉ်လည်းမမျှမတဖြစ်တာကြောင့်အကူအညီလိုအပ်နေကြောင်းပြည်내အတော်များများကကျောင်းတွေမှာပြောပါတယ်ဒါပေမဲ့နယူးမက္ကဆီကိုမှသာပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်တွေကိုဆရာဆရာမတွေအဖြစ်တောင်းပေးရတာပါ
I'm not going to lie, I was kind of nervous because like you know,
you need phone and tweet out တော့ကျမစိတ်ထဲနည်းနည်းကြောက်မိတယ်ဆိုတာဝန်ခံပါတယ်ဒါပေမဲ့သူကအများကြီးရှင်းပြပေးတာဆိုတော့ပြောစရာပါ
နယူးမက္ကဆီကိုပြည်နယ်မှာဆရာဆရာမပေါင်း2000လောက်ရှိပြီးနောက်ထပ်1000လောက်လိုအပ်နေပါတယ်။အရန်တပ်ဖွဲ့ဝင်တွေကိုအစားထိုးဆရာဆရာမတွေနေရာမှာတာဝန်ပေးတာဟာရေတိုးအတွက်သာဖြစ်ပြီးတော့ရေရှည်အတွက်တော့ပညာရေးဝန်ထမ်းတွေလစာတိုးပေးတာမျိုးလုပ်ပြီးတော့လူထပ်စုဆောင်သွားမယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။နယူးမက္ကဆီကိုပြည်နယ်အယ်လမ်မိုဂိုဒိုမြို့မှာဆိုရင်လေကိုဗစ်နဲ့ဆက်ဆက်ပြီးတော့အကြောင်းကိုမလာနိုင်တဲ့ဆရာဆရာမတော်တော်များများရှိခဲ့တာပါ။
I think at one point.including teachers absent for 10 days. ဒီကောင်ကြ
တော့ဆရာဆရာမနဲ့ဝန်တန်းအယောက်30လောက်အထိရက်အတော်ကြာကျောင်းပြတ်ကြပြီးပါတယ်။အဲ့ဒီရေအတွက်ကဝန်တန်းရဲ့၄ပုံ၃ပုံပမာဏဆိုတော့ကျမတို့အတွက်အတော်လေးကိုခက်ခဲပါတယ်
။ဆရာတို့ဆရာမအဖြစ်ဝင်ရောက်လုပ်ကိုင်နေသူအရာရှိတူဖြစ်တဲ့အမန်ဒါဇိုလူဟာအရင်တက်ဖွဲ့မှာတင်နန်းမရှိခြင်းဆိုရင်အယ်ဘာကာကီမျိုးက911 call center မှာလုပ်ပါတယ်။အခုတော့ကလေးရီကိုစိုက်ဘာလုံခြုံရေးနဲ့ပတ်သက်ပြီးတော့တင်ကြားပေးနေပါတယ်
။ So the governor called upon
ဒီရည်ရကတက်ဖွဲ့ရင်းအနေနဲ့အကြောင်းဒီမှာစတင်ပေးဖို့အတွက်အထက်ကတာဝန်ပေးလာတာပါကျမတို့ကနိုင်ငံတာဝန်ထမ်းနေတဲ့သူတွေဖြစ်တာကြောင့်အခုလိုအခက်အခဲတွေဖြစ်နေတဲ့အချိန်မျိုးမှာအစားထိုးဝင်ရောက်တာဝန်ယူရင်းနဲ့ကိုယ့်ရဲ့လူမှုအတိုင်းအဝိုင်းကိုတင်းတင်းတဖုံနဲ့အကျိုးပြုကြတာပါ
ဒီကလေးတွေဌာနရှာမရတဲ့အတွက်အကြောင်းမလာနိုင်တဲ့ဆရာမနေရာမှာဇူလူဟာအစားထိုးဝင်ရောက်တင်ကြားပေးနေတာပါအခုလိုအစားထိုးတာဝန်ယူကြတဲ့တက်ဖွဲ့ဝင်တွေကိုသတင်းပတ်နဲ့ချီတင်နန်းပေးပြီးမှသာကိုယ်တိုင်တင်ကြားစေတယ်လို့အကြောင်းအကြီးကပြောပါတယ်ခင်ဗျာ
national attachment
ဒီနေရာမှာအရာအားလုံးကအမှတ်ရစရာတွေမဟုတ်လို့စိတ်ထိခိုက်ရပါတယ်ကျွန်တော်နောက်က S10 pickup car ဆိုရင်ညစ်စနဲ့မောင်းနိုင်အောင်ကိုယ့်ဘာသာကိုပြန်လှုပ်ထားတာပ
ါညကနေအားလုံးဟာမျိုးကိုပြန်တီးဆောက်ဖို့စိတ်အားထက်သန်နေကြသလို William San ဟာဆိုရင်လည်းအခုအသက်အရွယ်မှာပဲအိမ်ပြန်ဆောက်ဖို့သူ့မှာခွန်အားအပြည့်ရှိတယ်လို့ဆိုရတယ်အသက်52နှစ်အရွယ်ဆန်ဒီကော့ဖ်မန်ရဲ့အိမ်လဲမိလောင်သွားတာကြောင့်အဖိုးအဝေးစားပါမကျန်ဖြစ်သွားပါတယ
် Honestly for me our house feels like
ဒီလမ်းထဲမှာဆိုရင်ကိုယ့်အိမ်ကတကယ်အဆက်ချာကြတဲ့နေရာလို့ထင်ခဲ့တာပါအရင် Superior မြို့ဟာဆိုရင်လဲပိုစီကားလာတာကိုတွေ့ရတဲ့အချိန်မှာပဲအခုကတော့အဲ့ဒီတိတ်ကအရာအလုံးမိလောင်ပျက်စီးသွားပါပြီတကယ်ကိုစိတ်မကောင်းဖြစ်ရပါတယ်အခုတော့အားလုံးတက်ကပြန်ဆရပါတော့မယ
်အိမ်မီးတဲ့ပါမသွားခင်လိုအပ်တာကိုယူဖို့အချိန်10မိနစ်ပဲရခဲ့တယ်လို့လဲသူကပြောပါတယ်အခုလိုအိမ်မီးလောင်သွားသူတွေအတွက်လိုအပ်တာတွေကိုဒေသခံတွေကကူညီကြသလိုအိမ်အာမခံခြင်းပြန်ရဖို့အကူအညီလဲပေးပါတယ်တောမီကလည်းမျိုးတွေအထိကူးဆက်လောင်ကျွမ်းမှုကိုတားဆီးလျှော့ချဖို့ဆိုရင်လာမယ့်10နှစ်အတွင်းမှာအမျိုးသားတစ်တော်ဥယျာဉ်တွေအတွက်ဘီလီယံ20သုံးဖို့လိုပြီးတော့တခြားပြည်နယ်မြို့ရွာအားလုံးအတွက်ဘီလီယံ30လောက်လိုအပ်မှာဖြစ်ကြောင်းအမေရိကန်စိုက်ပျိုးရေးဝန်ကြီးပြောခွင့်ရကပြောပါရခင်ဗျာ
ဒုတာဆောင်လင်းအမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့နေပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာဖြစ်ပါရခင်ဗျာ
နှစ်2020
ကမ္ဘာမြေရှားသက်ကိုထုတ်လုပ်မှု metric တန်ချိန်3,000-4,000အထိတိုးလာနေချိန်မှာတန်ချိန်3,000-4,000ထုတ်နေတဲ့တရုတ်နဲ့တန်ချိန်3,000-8,000ထုတ်တဲ့ American ပြီးရင်ပန်ဝါကတန်ချိန်3,000နဲ့ကမ္ဘာတက်တဲ့အများဆုံးမြေရှား trade data ဖြစ်နေပါတယ်။တရုတ်ကထုတ်တဲ့မြေရှားကုန်ကြမ်းထုတ်ဝက်ကလည်းမြန်မာစီကရတာပါ။လက်ရှိမှာမြေရှားထုတ်လုပ်မှုတည်ဝင်မရှိသေးတဲ့မြန်မာနိုင်ငံရဲ့မြေရှားအလားအလာကဘယ်လိုရှိပါသလဲ။မြေရှားတက်တူကဘာကြောင့်အရေးပါနေတာပါလဲ။တက်တက်တူရှာဖွေရတဲ့တူပေါ်ရေးပညာရှင်ဦးစောနောင်ကိုနေ့မြန်ပြီးတင်ပြပေးမှာပါ။
ဆရာမြန်မာနိုင်ငံဒီကချင်ပြည်နယ်ဒီပန်ဝါဒေသမှာပဲရှိလားတဲ့ဆရာ။ခြားနေရာတွေမှာရောမြေရှားတက်တူတွေရှိလားဆရာ
။အခုလိုလိုဆိုတော့ဒီကချင်မှာတော့အများဆုံးပေါ့နော်။နောက်ပြီးရင်အခုသူတို့ကချင်ပန်ဝါကျင်ထင်းသိမ်းအဖွဲ့ရဲ့တို့ရာတော့ဒီကချင်ထဲမှာကိုလောက်ခွဲပေါင်း100ခါလောက်ရှိရပြောတယ်။မြေရှားလောက်ခွဲပေါ့နော
်။
လောက်ခွဲတွေ100ကျော်လောက်100ဝန်းကျင်လောက်ရှိလို့ဆိုတယ်။ဒါတော့မြန်မာပြည်မှာတခြားနေရာတွေနည်းနည်းဆိုရင်တော့အင်းတော်နဲ့အင်းတော်နယ်ကတာကြားမှာလည်းတချို့လုံနေတယ်လို့ပြရတယ်။နောက်ပြီးရင်ကျွန်တော်တို့ဟို border DGSC border မှာတော့ဟိုကျွန်တော်တို့ regional mapping ဆင်းတော့ကဒီတနင်္သာရီအထူးတစ်ဖြစ်ကျွန်တော်ဒေါ်ဝါယာ Long Long Beach မှာတော့ Marine Place မျိုး Marine Place တိုင်းပေါ့ Long Long Beach မှာတော့ဒီလွှဲရအတွေရောက်ဖူးတယ်
။ဟုတ်ကဲ့
ဒါပေမဲ့ဒါတော့ wallpaper ဖြစ်တဲ့အဆက်တော့ကျွန်တော်လူမလေးလာရောက်ဘူးလေဒီ tracing တွေတွေ့တော့ tracing တွေပဲတွေ့တယ်ဟု
တ်ကဲ့အနေချင်းပါတာပေါ့
အနေချင်းပါတယ်ဟုတ်တယ
်ဟုတ်ကဲ့
monoxylo xenotino တလူပေါ့
ဆရာတော့မြန်မာနိုင်ငံကဒီမြေရှားတက်တူအလားအလာလေးနည်းနည်းပြောပြပေးပါဆရာ
မြေရှားတက်တူအလားအလာနေတယ်တော့ဒီဒီကချင်ပြည်နယ်တက်မှာလုံးမဲ့ဆိုရင်တော့အကလင်းဂရနိုက်လာနိုက်လော့ဂ်လို့ဒီမျိုးလော့ဂ်တိုက်တွေလိုက်ရှာပြီးပေါ်ထွက်ရမှာပဲလေပညာရှင်တွေအနေနဲ့ဒါမျိုးဌာနဆိုင်ရာနဲ့လုပ်မယ်ဆိုရင်မြန်မာပြည်မှာဒီ Ines Bell တော့ဦးတော်ကြီးတော့ရှိတယ်လေဒီထက်မှဒီ Bell တွေလိုက်ဖြောင်းရုံပါပဲဒါတော့ကချင်မှာမဟုတ်ဘူးတခြားနေရာတွေလည်းရှိတယ်ဒီတင်းသာကြီးကိုဆက်တွေမှာလည်းဒီလိုမျိုးအကလင်းကျွဲတဲ့ဟာရှိတာအလောင်းလုံးဆိုရင်သူဖြစ်ချင်တာဒီကိုဆက် Ines Lock တွေကတချို့တွေကတော့ဒီတက်ကလေးကျွေတာပေါ့အဲဒါကြောင့်လဲဒီလောင်းလုံးဘီချ်မှာဒီလိုမျိုး trace တွေ့ရတယ်ကျွန်တော်တို့ရှာမယ်ဆိုရင်တော့ဟိုအက်ကလေးကျွေသွားတဲ့မိတေကြောင့်တွေရှိတဲ့ဒေသတွေကိုလိုက်ပြီးရင်ကျွန်တော်တို့ခွင့်ဆင်းဖို့လိုပါတယ်ဟိုတော့အောင်မျိုးကျွန်တော်တို့74 to 78တော့ GIC project နဲ့လောက်တော့မျိုးအားများများနဲ့တုံကြီးဒီလိုသုံးရင်တော့တွေးမှန်လို့ထင်တာပဲ
ဟုတ်ကဲ့တကြစနစ်တကြဟိုမှတ်တမ်းတင်ထားတာတော့မရှိသေးဘူးပေါ့နော
်အခုတော့ဒီလိုစင်ကြာမရှိဘူးတင်တော့တင်ထားတယ်ဟိုဒီမြေပုံထဲမှာဒီကျွန်တော်တို့ mineral resources ဆိုမက်ကမှာပေါ့အဲ့တော့တော့တွဲရအောင်ဆိုပြီးရနေနေတင်ထားတာရှိတယ်ဒါပေမဲ့တစ်ခုနှစ်ခုလောက်ပဲတွေ့ရတာ
ဟုတ်ကဲ့ပါဆရာဒီမြန်မာနိုင်ငံမှာတွေ့ရတဲ့အဲ့တွဲရချင်ကဟိုဘယ်နှမျိုးလောက်ရှိလဲဆရာ
လွဲအော်တော့ခုတန်ပေါ်မှာထွက်တာတော့လွဲအော်မှာနေမျိုးခွက်ထားလေ
ဒီ
လွဲအော်နဲ့လိုက်လွဲအော်ဆိုရင်နေမျိုးခွက်ထားဟိုလေးတယ်မြေရှားနဲ့ပေါ်တဲ့မြေရှားပေါ့တန်ပေါ်မှာတွေ့တာ heavy လွဲအော်ဖြစ်တယ်ဒီ heavy လွဲအော်တွေကပုံကြီးရဲ့တန်ဖိုးကြည့်တယ်ဈေးပူရတော့အဲတော့တန်ပေါ်မှာထွက်တာဟို turbine နဲ့ dispersion ဖြစ်တယ်ဒါ heavy လွဲအော်တွေ
မြေရှားတက်တူထုတ်တဲ့နေရာမှာဟိုဘေးရွက်ပစ္စည်းတွေနဲ့အဖို့တန်ဒါတွေဘာတွေများရပါသလဲဆရာဘာဖြစ်လို့လဲဆိုတော့ဒီမြေရှားတက်တူထုတ်တဲ့နေရာရဲ့အပါဝင်ပေါ့နော်မြန်မာနိုင်ငံတကြောကရွှေမရှိတဲ့နေရာမရှိဘူးတော့အမတန်ရှားတယ်နေရာတိုင်းမှာရွှေရတွေ့နေဒီနေရာတွေမှာရောရွှေထုတ်တာတွေရှိသလားအခြေအနေလေးနည်းနည်းပြောပြပေးပါဆရာ
ဟုတ်ကဲ့ဒီမြေရှားကိုဖမ်းမိတဲ့အချိန်မှာကျန်တဲ့ဒီဝိစိတ်ထဲကဒီသူတို့ကတော့ဗမာတွေကတော့ထဆေးတော့ထဆေးတော့ရွှေတွေရတယ်ကြောက်တွေလည်းရတယ်အဲ့ဒါတော့အသေးချော်ပါပဲဘာလို့ဆိုကျွန်တော်မိတ်ဆွေကချင်တွေလုံနေတဲ့လူတွေစီကတီးရတာ
ကြမြေရှားတက်တူကိုဘယ်နေရာတွေမှာအဓိကအသုံးပါတယ်ဆရာအဲ့ဒီမြေရှားတက်တူအသုံးပြုပုံလေးနည်းနည်းပြောပြပေးပါဆရာ
ဟုတ်ကဲ့ဟုတ်1965မတိုက်ခင်ဒီကမြေရှားတက်တူကလူအချင်းအတော်ဝန်နေသေးတယ်1965မှာဈေးကွေးကိုရောက်တော့တဲ့ color TV set in it to Michelle Luachia, Myanmar Lotto. I also in the color TV Sema Tongu, European Nisha Minoya, the color TV Sema Tongu, Machine Pieluda, Drossin, who cheated in the job. I don't you are Romyad, Romyad, now Doshawa, Michelle, who come on my Luachi, Chima name of it. Nello, Michelle, Yalahu, Tulahu, is here. Neodymiane. Salami and Michane, Chata to the Sabin, the strong magnet, so army and magnevano, Apu to Apu to the Canada, and Lime Loyama Tone. Yaseka and in Loyama Tone, Lea Yase generator Loyama Tone, now we hard disk to cell phone loop, Eddie Loyama Tone, and now the new Bioino, Dysporian Michaye. WM Misha, I didn't know you were a trade and use of it. As for CNN, WM. Did that do Zadi at all? Tally in the Nabi and the Yasekari Matone. Now, Jana de Europeomazo, who quasi can do Taku GCD, Daku GCD, Nuclear Jingo Tempore, the Akada Sayan Pisina Loga Matone, now we electronic GCD Matone, so on in Tanlai, the Loga Matone. ว่าเจ็ดไตลิยินโลยิงโหดเต็มพอโลดีโลမျိုးเสยยี่ออกมาแล้วต้องน่ะโอ้เออแล้วเอาไปในลีอัลยาเซโลบาโลเอามาแล้วต้องเนี่ยดิยาเซก็ได้มาแล้วต้องเนี่ยสรุปตัวอต้องอยู่ดอกอเมียอยู่ดาจองเมียชาอเมียเวโดอันนี่มาเว
ချက်တိုင်းရင်တို့တနေရာမှာတုံးတယ်နောက်ပြီးရင်ဒီလျှက်စက်ကတွေထုတ်တဲ့နေရာမှာတုံးတယ်အဓိကတော့နောက်ပြီးလေအားလျှက်စက်လောက်ရမှာလည်းတုံးတယ်အမဟာသူကဟိုဟယ်ဗီလွဲအားဟိုအလေးလေးတဲ့အမြင်ရှောက်သူတို့တန်ဖိုးလည်းကြည့်တယ်ဟုတ်ကဲ့ပါဆရာကျေးဇူးများကြီးတင်ပါတယ်ဆရာဘုံမိပညာရှင်ဦးဆောင်အောင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကို
ဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်ပါတော့ကင်မျိုးတဲ့အပတ်စဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ချက်နေတဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မေတ္တာလက်ဆောင်တေးသခြင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာကbur@mesvoanews.comဖြစ်ပါတယ်ခင်ဗျာအခုတော့နောက်ဆုံးရရှိလာတဲ့သတင်းအကျဉ်းချုပ်ကိုကုစုံမိုးကျော်ကတလက်ပြောပြမှာဖြစ်ပါတယ်ဗျာ
ယူကရိန်းမှာဥဆောင်မှုအပိုင်းကိုဖျက်တောက်ဖို့ယူကရိန်းမြို့တော်ခီယက်နဲ့အခြားအချက်ကြားတဲ့မြို့ကြီးတွေကိုထိုးစစ်ဆင်နေတဲ့ရုရှားတပ်တွေဟာယူကရိန်းတပ်တွေရဲ့ခုခံမှုကြောင့်ထင်သလောက်အသာစီးမရပဲအရှိန်အဟုန်ရော့ကျလာတယ်လို့အမေရိကန်နဲ့အနောက်တိုင်းအစိုးရတာဝန်ရှိသူတွေကတောက်ကြနေမှာပြောဆိုလိုက်ပါတယ်ယူကရိန်းပေါ်ကျူးကျော်တဲ့အတွက်ရုရှားသမ္မတဗလာဒီမာပူတင်နဲ့နိုင်ငံခြားရေး
ဗြိတိန်နဲ့အခြားနိုင်ငံတွေကလည်းတောက်ကြနေမှာပဲအလားတူရေးယူမှုမျိုးတွေပြုလုပ်ကြပါနဲ့ဂျပန်နိုင်ငံအနေနဲ့လည်းယူကရိန်းကိုကျူးကျော်တိုက်ခတ်တဲ့ရုရှားအပေါ်ငွေကြေးနဲ့ကွန်ပျူတာအခြားပစ္စည်းတွေမှာအသုံးပြုတဲ့လျှက်စစ်ပစ္စည်းတွေကိုပြင်မှတ်ထားပိတ်ဆို့အရေးယူသွားမယ်လို့ဂျပန်ဝန်ကြီးချုပ်ဖူအိုမီကီရှိဒါကတောက်ကြနေမှာပြောဆိုလိုက်ပါတယ်
ကျေးဇူးပါခင်ဗျာနောက်ဆုံးရရှိထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောမိုးကျော်ပြောပြသွားတာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Super Tayap တို့ဖြစ်ကြပါတယ် VOA ရဲ့ဒီကနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ဒီကနေ့ညပိုင်းတင်ဆက်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32တို့မှာဖမ်းယူနားဆင်နိုင်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းရန်ကွာတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.